Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2020ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနန်းလောပါတင်ညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြတော့မှာပါကဘာတဝမ်းကိုရိုနာဗိုင်းရပ်စ်ဘူကူဆမိုရီဟာ 17.9 တန်းကျော်နဲ့တေဆုံးသူက 5,400 ကျော်ရှိလာချိန်မှာပဲကဘာမှာဘူကူဆမိုနဲ့တေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာလည်းဘူကူဆမိုရီနေ့စဉ်လိုစံချိန်တင်တိုးလာနေပါတယ်အမေရိကန်မှာဂျူလိုင်လပထမပတ်အတွင်းတနင်္ဂနွေအတိုင်းတာနဲ့နေ့စဉ်ဘူကူခံရသူက 5,000 ကျော်ရှိလာသလိုပြည်내အတော်များများမှာလည်းဘူကူခံရသူနေ့စဉ်စံချိန်တင်တိုးလာနေပါတယ်အမေရိကန်ကူးစက်ယောဂဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သနီဖောက်ချီကတော့အမေရိကန်မှာပုတ်ကူးစက်မှုပထမလိုင်းတော့မကျော်သေးဘူးလို့သတင်းလာနေမှာပြောဆိုခဲ့တာပါ Texas ပြည်နယ်မှာတော့သတင်းလာနေကပုတ်ကူးခံရသူအသစ် 8,900 ကျော်နဲ့တနေတဲ့ပုတ်ကူးသူအများဆုံးစံချိန်တင်ရောက်ရှိခဲ့ပါတယ်ပြည်နယ်တိုင်းကဆေးရုံတွေမှာလည်း COVID-19 လူနာတွေနဲ့ပြည့်ရှံနေတယ်လို့အခြေအနေဆိုးလာတဲ့ San Antonio မြို့ကိုလည်း COVID လူနာကုသရေးကူညီဖို့အဖွဲ့ဝင်50ပါးတဲ့စစ်ဆေးတပ်ဖွဲ့ကိုစီလုပ်ဖို့စီစဉ်နေပါတယ်အခုလိုပုတ်ကူးစက်မှုတစ်ချိန်ထိုးတက်လာတဲ့အတွက်ကယ်လီဖိုးနီးယားနဲ့ဖလော်ရီဒါအပါအဝင်ပြည်နယ်တချို့မှာကန့်သတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။အမေရိကန်ပြည်ရင်ပုတ်ကူးစက်မှုဒုတိယအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာတော့ပုတ်ကူးလူနာတိတရမ6တန်းကျော်နဲ့သေဆုံးသူက6,500ကျော်ပဲလေ။သမရဂျီယာဘိုလ်ဆနာရိုကတော့ပုတ်ကူးစက်မှုကိုတုတ်ကွေးထက်နည်းနည်းဆိုတဲ့ယောဂအဖြစ်ခုချိန်နဲ့ရှော့ပေါ့ပြောဆိုနေပါတယ်။ပုတ်ကူးလူနာတတိယအများဆုံးရှိနေတဲ့အိန္ဒိယမှာလည်းတနင်္လာနေ့တည့်ရက်တဲ့ပုတ်ကူးခံရသူတိ23,000ကျော်ရှိခဲ့တယ်လို့ပုတ်ကူးရအချက်ချာနေရာတစ်ခုဖြစ်တဲ့စီပွားမြို့တော်ပုံပိုင်းမှာလည်းလူနာ3,500ဆန့်အရာရှိဆေးရုံလေးခုကိုဖွင့်လှစ်လိုက်ပါတယ်။အိန္ဒိယမှာကိုဗစ် -19 ကြောင့်သေဆုံးသူ2,000ကျော်နဲ့ကူးစက်ခံရသူက9,200ကျော်ရှိပါတယ်။အမေရိကန်အမျိုးသမီးစစ်တီတော်သူအသက်ခံရတဲ့ကိစ္စနဲ့အဓိကလက်တဲ့အဖြစ်တန်ရရှိခံထားသူသူကသူအဆုံးစီရင်သွားတဲ့ကိစ္စကြောင့်အမေရိကန်စစ်တပ်တွင်လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေပေါ်အာရုံစိုက်စရာဖြစ်လာစေပါတယ်။ Texas ပြည်နယ် Fort Hood စစ်ကမ်းမှာတာဝန်ထမ်းဆောင်နေတဲ့အသက် 20 အရွယ်အကြီးတန်းစစ်တီ Vanessa Gillian ပြီးခဲ့တဲ့နှစ်လကျော်ကလေးကပျောက်ဆုံးခဲ့တာပါ။တရေမတ်နဲ့ချီရှာဖွေရေးလုပ်ပြီးတဲ့အခါမှာတော့ဂျွန်လ30ရက်နေ့က Fort Hood စစ်ကမ်းအနီးမှာတွေ့တဲ့ရုပ်အလောင်းကိုပျောက်ဆုံးနေတဲ့ Vanessa ရဲ့အလောင်းဖြစ်ကြောင်း Gillian မိသားစုရှင်တွေကအတည်ပြုခဲ့ပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတော့အဓိကတန်ရရှိခံထားတဲ့ Fort Hood Siskan ကအကြီးတန်းစစ်သည် Aaron Robinson ကတော့သူ့အပေါ်ရဲရဲဆုံဆန်းမှုတွေတိုးလာတဲ့အချိန်မှာပဲပြီးခဲ့တဲ့ပုတ်ထုံးနေ့နောက်ပိုင်းမှာသူကိုယ်သူအဆုံးစီရင်သွားခဲ့ပါတယ်။နောက်ထပ်တန်ရရှိခံထားသူသူဖြစ်တဲ့ Robinson ရဲ့ချစ်သူမိန်းကလေး Cecily Aguilar ကိုတော့တက်တည်အထောက်အထားပြက်ပြားအောင်ပူပေါင်းလုပ်ကိုင်မှုနဲ့ကြာတာပြင်းနေမှာပဲဆွဲချက်တင်ထားပါတယ်။ဧပြီလ20ရက်နေ့ကလေးကပျောက်ဆုံးသွားတဲ့ Vanessa ကစစ်ကမ်းမှာလိမ့်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေနဲ့အချိန်ချင်းချင်းဆိုင်ခဲ့ရတာကိုပြောဆိုခဲ့တယ်လို့သူ့မိသားစုဝင်တွေကပြောပါတယ်။မက္ကဆီကိုသမ္မတ Andre Manuel Lopez Obrador ဟာအမေရိကန်ပြည်ထောင်စုကိုပထမဆုံးတရားဝင်လဲပတ်ခီးစဉ်ဖြစ်ရောက်ရှိလာမှာဖြစ်ပြီးပုတ်ထူးနေ့မှာသမ္မတ Donald Trump နဲ့တွေ့ဆုံမှုရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရခြင်းရှိမရှိစစ်ဆေးထားတဲ့သမ္မတအိုဘရာဒိုကဆေးစစ်ချက်အဖြစ်ကိုအင်္ဂါနေ့မှာကြေညာမယ်လို့ပြောဆိုထားသလိုအမေရိကန်ကိုရောက်လာတဲ့အချိန်မှာလည်းတန်တမာရေးလှုပ်ထုတ်လို့နေရပိုးရှိမရှိထပ်ပြီးတော့စစ်ဆေးအောင်မှာပါဇူလိုင်လ10ရက်နေ့မှာစတင်အသက်ဝင်တဲ့အမေရိကန်မက္ကဆီကိုနဲ့ကနေဒါတို့လက်မှတ်ရေးထိုးထားတဲ့သမိုင်းဝင်ကုန်သွယ်ရေးသဘောတူညီမှုကိုခေါင်းဆောင်နှုတ်စလုံးအတိအမှတ်ပြုကြောင်းသမ္မတအင်ဂျီရိုကကြေညာချက်ထုတ်ပြန်ပါတယ်တဘောသူစာချုပ်ဟာမြောက်အမေရိကတိုက်မှာအလုတ်ကိုင်းတစ်တွေဖန်နေနိုင်ဖို့ရည်ရွယ်ထားတာဖြစ်တဲ့အတွက်ကယောဂါကြောင့်ကမ္ဘာနိုင်ငံအတော်များများစီးပွားရေးဖွံ့ဖြိုးတိုးတက်မှုနောင်နေနေရတဲ့အခုလိုကာလမျိုးမှာသူ့ရဲ့အလဲပတ်ခီးစဉ်ကအရေးကြီးတယ်လို့မက္ကဆီကိုသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနဲ့ဖြစ်တဲ့ဇူလိုင်လ4ရက်နေ့အားလာရက်တွေမှာတနက်ပစ်ခတ်မှုကြောင့်တိုက်ဆုံထွန်ရရသူဒါဇင်နဲ့ချီရှိခဲ့ပါတယ်။ရှီကာဂိုမြို့မှာတိချဖြစ်ပေါ်တဲ့ရံမွဲတွေမှာတိုက်ဆုံသူ18ဦးနဲ့ဒဏ်ရာရသူက90ကျော်ထိရှိခဲ့တာပါ။ကျဲရိုကတော့ TPN နဲ့ပတ်သက်ပြီးတော့ရံပွဲတွေနဲ့ပြိုင်ဖက်ဂိုင်းအချင်းချင်းကြားတိုက်ခိုက်ကြတာကြောင့်ဖြစ်ရတာဆိုပြီးတော့ပြစ်တင်ပြောဆိုပါတယ်။တည်ဆုံးသူတွေထက်ကလွတ်လပ်ရေးနဲ့ပါတီပွဲကျင်းပနေတဲ့အဖွားဖြစ်သူရဲ့အင်ရှီမာတင်ခေါင်းကိုတနက်ကြီးစံထိသွားတဲ့အသက်16နှစ်အရွယ်ကောင်ကလေးတယောက်နဲ့အသက်9နှစ်အရွယ်မိန်းကလေးလည်းပါပါတယ်။ဒဏ်ရာရသူတွေထက်မှကလေးဆက်တူပါတယ်လို့ရဲရိုကပြောပါတယ်။လွတ်လပ်ရေးနဲ့အားလည်းအတွင်တည်ဆုံးသွားတဲ့ကလေးတွေကတော့ဆန်ဖရန်စစ္စကိုနဲ့ဖီလာဒဲဖီးယားကအသက်6နှစ်ယောက်ျားကလေးတယောက်စီကိုလံဘီယာကအသက်17နှစ်အရွယ်မိန်းကလေးတယောက်အတ္တန်တာကအသက်ရှင်နဲ့မိန်းကလေးနဲ့ဟူဗာကအသက်ရှင်နဲ့ရွယ်ယောက်ျားကလေးတူတို့လည်းပါပါတယ်။အားလိုက်ရတနာပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်ရရှိသူတွေကိုရဲတို့ကဖမ်းဆီးစစ်ဆေးနေတာမျိုးလည်းရှိသလိုအခြားတန်ရရှိသူတွေကိုလိုက်လံရှာဖွေနေတာမျိုးလည်းရှိပါတယ်။
တန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။တရုတ်နိုင်ငံကအမျိုးသားလူမျိုးရေးဥပဒေသစ်ကိုပြီးခဲ့တဲ့အင်္ဂါနေ့ကပြဋ္ဌာန်းလိုက်ပြီးတဲ့နောက်မတိကျမရေရာဖြစ်လာတဲ့ဟောင်ကောင်ရဲ့အနာဂတ်အပေါ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကလည်းမရေရာတဲ့အမခံချက်မျိုးပဲပေးခဲ့ပါတယ်။အမျိုးသားလူမျိုးရေးဥပဒေကြောင့်လွတ်လပ်ခွင့်နဲ့ဟောင်ကောင်ပြည်သူတွေကိုဥပဒေအရအကာအကွယ်ပေးထားမှုတွေညှော်နေသွားလိမ့်မယ်လို့ဝေဖန်သူတွေကသတိပေးနေတဲ့အချိန်မှာပဲစင်ဆာဖြတ်တောက်မှုမရှိဘဲဟောင်ကောင်မီဒီယာတွေသတင်းထုတ်လွှင့်နိုင်အောင်မလားဆိုတဲ့မေးခွန်းကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကအခုလိုဖြေကြားခဲ့ပါတယ်
။ Well if the Foreign Correspondents Club or all reporters in Hong Kong can give me 100% guarantee
ဟောင်ကောင်ကနိုင်ငံရဲ့ခြားသတင်းကြောင့်များအဖွဲ့ထားမှမဟုတ်ဟောင်ကောင်မှာရှိတဲ့သတင်းသမားတွေအားလုံးကဒီဥပဒေမှာပါဝင်တဲ့အချက်တွေကိုမချိုးဖောက်ဘူးလို့တရားရနှုံးအမခန့်ရင်ကျွန်မဘက်ကလည်းစင်ဆာမရှိဘဲသတင်းရေးသားခွင့်ပြန်ပြီးပေးနိုင်ပါတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကပြောပါတယ်။ဒါ့အပြင်ဒီကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်မဲ့အမျိုးသားလုံခြုံရေးထိန်းသိမ်းစောင့်ရှောက်ရေးကော်မတီရဲ့လုပ်ငန်းတွေကိုအများပြည်သူသိအောင်ထုတ်ပြန်မှာမဟုတ်ဘူးလို့လည်းကယ်ရီလမ်ကပြောပါတယ်။ဥပဒေသေးအရာအမျိုးသားလုံခြုံရေးကိုချင်းချောက်အန်ဒီရဲ့ပြုမှုတွေကိုရှာဖွေဟန့်တားနိုင်မှုအတွေ့ဟောင်ကောင်မှာနေထိုင်သူတွေရဲ့အပြန်အလှန်ပြောဆိုဆက်သွယ်မှုတွေကိုကြားပြတ်ကြည့်ရှုခွင့်နဲ့စောင့်ကြည့်ခွင့်အခွင့်အာဏာတွေကိုအုပ်ချုပ်ရေးမှူးကရဲတပ်ဖွဲ့ကိုပေးနိုင်မှာဖြစ်ပါတယ်။ထူးခြားတဲ့အခြေအနေမှာဝရမ်းမပါဘဲနဲ့ရဲတွေကတက်တီအထောက်အထားတွေကိုဝင်ရောက်ရှာဖွေနိုင်မှာလည်းဖြစ်ပါတယ်။အမျိုးသားလူညွန်ရေးကိုချင်းချောက်တယ်လို့တန်တရားရှိသူတွေဟောင်ကောင်ကနေထွက်ခွာခွင့်ကိုပိတ်ပင်နိုင်မှာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာပိတ်ပင်ထားတဲ့လူမှုမီဒီယာတွေကိုဟောင်ကောင်မှာဆက်ပြီးတော့အသုံးပြုခွင့်ပေးထားပေမယ့်အရင်ကတင်ထားတဲ့ဒီမိုကရေစီလိုလာတဲ့ post တွေကိုအသုံးပြုသူတွေကစိုးရိမ်စိမ်းနဲ့ပြန်ပြီးတော့ဖြုတ်ချနေကြသလိုဟောင်ကောင်ကိုလွတ်လပ်ခွင့်ပေးပါဆိုတဲ့ကြွေးကြော်သံပါတဲ့အမှတ်တရပစ္စည်းတွေလည်းဆိုင်မီပေါ်မှာတင်ပြီးတော့ရောင်းချတာမရှိတော့ပါဘူး။ Video application တစ်ခုဖြစ်တဲ့ TikTok ကတော့သူ့ရဲ့လုပ်ငန်းတွေဟောင်ကောင်ကနေရုပ်သိမ်းသွားမယ်လို့အင်္ဂါနေ့ကပြောပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံချစ်တဂေါင်တောင်တန်းဒေသတဝိုက်မှာနေထိုင်တဲ့မျိုးနွယ်စုအရေးတက်ကြွလှုပ်ရှားသူတွေကိုပြိုင်ဘက်အဖွဲ့ကချုံခိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။မြို့တော်ဒါကာက2ကီလိုမီတာ400အကွာလောက်မှာရှိတဲ့ဘန်ဒါဘန်ခရိုင်ဘတ်မာရာမှာ GSS ခွဲထွက်ရေးတပုံအဖွဲ့ကိုထောက်ခံသူတွေကိုတနက်သမားတွေကပစ်ခတ်တိုက်ခိုက်တာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။သေဆုံးသူတွေရဲ့ခွဲထွက်ရေးအဖွဲ့ရဲရွာကောင်းဆောင်လည်းပါဝင်ပြီးနောက်ထပ်3ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရသွားကြောင်းဘန်ဒါဘန်ခရိုင်သူရဲ့အိုမိုဘာရှာဟူစိန်က AFP သတင်းကိုပြောပါတယ်။GSS သဘုံအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံချစ်တဂေါင်တောင်တန်းဒေသတဝိုက်ခရိုင်သုံးခုမှာအဓိကလှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ်။1980အစောပိုင်းကတည်းကနေ1998ခုနှစ်ငင်းချင်းကြီးသဘောတူစာချုပ်လက်မှတ်မထိုးခင်အထိ GSS နဲ့အစိုးရစစ်တပ်တိုက်ပွဲတွေကြားမှာလူပေါင်း 2,500 လောက်သေဆုံးခဲ့ရတာပါ။သဘောတူစာချုပ်လက်မှတ်ထိုးပြီးတဲ့နောက်မှာတချို့အဖွဲ့တွေကဒေသရင်းကထွက်ခွာသွားခဲ့ပြီးမြင်သဘောတူစာချုပ်ပါအချက်တွေဖြစ်တဲ့ဘင်္ဂါလီကြီးရွာတွေနဲ့စစ်တပ်စခန်းတွေကိုဖျက်သိမ်းပြီးဖို့တောင်းဆိုနေတဲ့မျိုးနွယ်စုအဖွဲ့တွေကြားမှာမငြိမ်မသက်မှုတွေဆက်ပြီးတော့ဖြစ်နေရပါအခုနောက်ပိုင်းနှစ်တွေအတွင်းမျိုးနွယ်စုအဖွဲ့တွေကြားခွဲထွက်တာတွေကြောင့်အချင်းချင်းတိုက်ခိုက်မှုတွေဖြစ်ပွားနေပြီးပြီးခဲ့တဲ့နှစ်မတ်လတုန်းကလည်းဘန်ဒါဘန်ခရိုင်အတွင်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်လူ9ဦးသေဆုံးခဲ့ရပါတယ်ရှင်တနင်္လာနေ့ကအာရှအစုရှယ်ယာဈေးကွက်တိတိတသအတက်ပြခဲ့ပြီးဒီကနေ့မှတော့ပြန်ပြီးတော့ကျခဲ့ပါတယ်ဂျပန်နီကေးညွန်ကင်ကတုံညာ3.4%ခန့်နှုန်းနဲ့ပိတ်ခဲ့တယ်လို့အင်္ဂါနေ့နှောင်းပိုင်းမှာဟောင်ကောင်ဟန်ဆန်ညွန်ကင်ကတုံညာ3.6%ခန့်နှုန်းကျဆင်းခဲ့ပါတယ်ရှန်ဟိုင်းကွန်ပိုစစ်ညွန်ကင်ကတော့1.2%ခန့်နှုန်းတက်ခဲ့တာပါဩစတြေးလျ S&P/ASX ညွန်ကင်ကတော့ရာခိုင်နှုန်းအပြင်ပြောင်းလဲသိပ်ပြီးတော့မရှိပါဘူးကိုရီးယား KOSPI ကတုံညာ3.9%ခန့်နှုန်းနဲ့ထိုင်ဝမ် TSEC ကတုံညာ3.2%ခန့်နှုန်းမွန်ဘိုင်းဆန်ဆက်စ်ညွန်ကင်ကတုံညာ3.3%ခန့်နှုန်းအသီးသီးကျဆင်းခဲ့ပါတယ်။အင်္ဂါနေ့အတွက်အမေရိကန်ယင်းနယ်ဈေးစီးတစ်စီးကို40.15ဒေါ်လာနဲ့1.1%ခန့်နှုန်းကျဆင်းခဲ့ပြီးနိုင်ငံတကာစံသတ်မှတ်ထားတဲ့ Brent ယင်းနယ်ဈေးစီးကတစ်စီးကို42.62ဒေါ်လာနဲ့1.1%ခန့်နှုန်းကျဆင်းခဲ့ပါတယ်။American အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq အစုရှယ်ယာကြိုယောင်းကြိုဝယ်ဈေးကွက်လည်းဒီကနေ့ကျဆင်းခဲ့ပါတယ်ရှင်။ဂ ဂျပန်နိုင်ငံအနောက်တောင်ပိုင်းကျူရှူကျွန်းမှာ၃ရက်ဆက်တိုက်မိုးရွာသွန်းရေကြီးမြေပြူရာကြောင့်အနည်းဆုံးလူ90လောက်သေဆုံးခဲ့ပါတယ်။သေဆုံးသူတွေထဲမှာရေပိတဲ့အဆိုးဆုံးခံရတဲ့ကုမာမိုတိုမျိုးတက်ကြီးဆောက်ရှောက်ရေခေဟာမှာနေထိုင်သူ14ဦးပါဝင်ပါတယ်။အနာကကုမာမီရေတက်ပြီးတော့ဒီတက်ကြီးခေဟာတွေကိုရေဝင်ရောက်ခဲ့တဲ့အတွက်ဘီတက်ကလထိုင်အုံပြူသွားလာနေရတဲ့ဘိုးဘွားတွေဘေးလူရာကုန်းမြင့်ကိုမရောက်နိုင်တာကြောင့်တိတ်ဆုံးခဲ့ရတာပါ။နောက်ထပ်အနည်းဆုံး12ယောက်လေးကြောက်ဆုံးနေပါတယ်။မူတက်မုန်တိုင်းကြောင့်တံတားတွေကျိုးလမ်းတွေပျက်စီးခဲ့တာကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေကအိမ်တွေထဲမှာပိတ်မိနေသူတွေကိုဖောင်တွေလှေတွေနဲ့ကယ်ထုတ်ခဲ့ရပါတယ်။ကျူရှူးကျွန်းရေပြီးရှာဖွေကယ်ဆယ်ရေးအတွက်တပ်ဖွဲ့အင်အား4000ကျော်နဲ့ဒေသရင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းဆောင်ရွက်နေကြောင်းကက်ဘိနက်အတွင်းဝန်ယိုရှိဟီဒဲဆူဂါကတနင်္ဂနွေနေ့ကပြောပါတယ်။ကျူရှူးကျွန်းဒေသခံတသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့တွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ရခိုင်ပြည်နယ်ရသိပ်တောင်ဘူဒီတောင်ဒေသချွတ်ပြင်းရွာနဲ့မောင်နှုရွာမှာဖြစ်ပွားခဲ့တဲ့လူခွေရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တပ်မတော်ကလည်းအထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းတဲ့သတင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ရခိုင်ပြည်နယ်ဘူရီတောင်မောင်သောဒေသမှာ2019ခုနှစ်တုန်းကအာဆာရိုဟင်ဂျာစွန့်ရောက်ဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ဆက်တွဲတပ်မတော်ရဲ့စစ်ဆင်ရေးတွေတွင်လူခွေရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တယ်ဆိုတဲ့ချွတ်ပြင်းတဲ့မောင်နှုကျေးရွာကဖြစ်ပျက်တွေကိုစုံစမ်းစစ်ဆေးဖို့စစ်ပတ်အထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ဖွဲ့စည်းခဲ့တယ်လို့တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
ဆောင်ရွက်စစ်ဆေးမှုတွေကိုလုပ်တဲ့အခါမှာဒီအဲဖြစ်သူဖြစ်ရာတွေနဲ့ပတ်သက်ပြီးတော့ဆာရွက်စာတမ်းပေါ်ကနေလို့ကြာဆောင်ရွက်စစ်ဆေးရာတွေအမှတ်တာတွေရှိနေတယ်။ရေဒီယိုဆေးပြီးတော့ဆောင်ရွက်စစ်ဆေးဆောင်ရွက်တာတွေရှိနေတယ်။ပတ်ဒီထောက်ခါတွေပြူကောင်းတာတွေရှိနေတယ်။ဒီဟာတွေကိုအစစ်အစစ်ကိုကလုပ်ဆောင်ပေါ်ပါလိမ့်မယ်နော်။ဒီကအဲဒီလိုလိုတော့ဆောင်ရွက်နေပါလေ။ခုံလုံးခွဲကတော့သူကခုံလုံးစပြီးတော့ကြာဖွဲ့ပြီးကြတဲ့အတိုင်းကျွန်တော်ကညာနဲ့ပတ်သက်ပြီးကြာစစ်တရားလုံးဖွဲ့ပြီးနိုင်ရတဲ့ဒီအဆောင်ရွက်တာဖြစ်ပါတယ်။စပြာယုံနဲ့ကသူကတော့စပြာယုံမှာသူတို့ဖွဲ့ပြီးတော့ကြဆောင်ရွက်နိုင်ကိုပုံရောကနေကြကြတော့အဓိကလိုအပ်တဲ့ကြောင်းရတယ်ဆိုသူကစပြီးပြေးမှာဖြစ်တယ်ရှင်ချစ်စင်ကုနာပတ်တလားအပြည့်ရှိတယ်မရှိဘူးပါပဲသူကစပြာယုံကဒါဆုံးချရတာဖြစ်တယ်ဒါမှလည်းတရားဝင်တာဖြစ်တယ
်အထူးစုံစမ်းစစ်ဆေးရေးခုံရုံးကိုဗိုလ်ချုပ်မြတ်ကျော်ကိုဥက္ကဋ္ဌဖြစ်တာဝန်ပေးရသပြီးဗိုလ်မှူးကြီးတန်းလှိုင်နဲ့ဗိုလ်မှူးကြီးတန်းနိုင်တို့အဖွဲ့ဝင်ဖြစ်ပါဝင်ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေထုတ်ပြန်ထားပါတယ်လူစုလိုက်ပြွန်လိုက်တပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းဆက်ပေါ်နေတဲ့ချုပ်ပြင်းကျေးရွာနဲ့မောင်နှုကျေးရွာဖြစ်စဉ်တွေကိုစုံစမ်းစစ်ဆေးရေးခုံရုံးနဲ့စစ်ဆေးဆောင်ရွက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့ဇွန်လ29ရက်နေ့မှာသတင်းထုတ်ပြန်ပြီးအထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ကိုဇွန်လ2ရက်နေ့မှာစတင်ဖွဲ့စည်းခဲ့တာပါအခုလိုသူစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့ဖွဲ့စည်းပြီးစစ်ဆေးမဲ့ပေါ်ကျူဆူကြောင်းဒေသခံရိုဟင်ဂျာပါရာရေးကောင်းဆောင်သူဖြစ်တဲ့ဦးကျော်လှအောင်ကပြောပါတယ
်စစ်ဆေးမဲ့အောင်ကိုထောက်ခံပါတယ်စစ်ဘီကမှအဖြစ်ပေါ်မှာကိုမစစ်စစ်တဲ့နဲ့ဘလို့ပုံဖြတ်လို့ရမလဲတကယ်အင်ကွာရီကမရှင်တကူနေနေလူရည်တော့ပြတော့အဲ့ဒီမှာစီရမှာပေါ့ဟုတ်ပါပြေးသွားတဲ့လူတွေကလည်းစီရမှာပေါ့ဒါမှပေါ်မှာကိုဟုတ်လားမဟုတ်လားအမှန်တန်ပေါ်မယ်လေအပြည့်ရှင်းရဲ့အပြည့်ပြရမယ်အကုန်လုံးဆိုတာက
2019ခုနှစ်တုန်းကသမ္မတလုံခြုံရေးသက်ဖွဲ့တွေကနိုင်မြရှင်းလင်းရေးလုပ်ငန်းစဉ်အတွင်းရတိတောင်မြို့နယ်ချုပ်ပြင်းရွာနဲ့ဗူရီတောင်မြို့နယ်မောင်နှုကျေးရွာဘက်မှာနေအိမ်မီးရှို့ခံရပြီးလူစုအပြုံလိုက်တိုက်စုံမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။သမ္မတကနိုင်မြရှင်းလင်းရေးလှုပ်ဆောင်မှုအတွင်းရတိတောင်မြို့နယ်ကမူဆလင်ကျေးရွာဖြစ်တဲ့ချုပ်ပြင်းကျေးရွာပျက်စီးခဲ့တယ်လို့အနီးနားရွာဖြစ်တဲ့တက်လူမျိုးတွေနေထိုင်တဲ့ချုပ်ပြင်းရွာသားတို့ကပြောပါတယ
်။ချုပ်ပြင်းရွာတော့မရှိတော့ဘူးလေ။နောက်ဆုံးပစ်ကအစ်တို့ကလေရွာတွေမင်းချိုးတဲ့ကျင်ကပါပါရောအဲ့ဒီ။ရွာတွေကမင်းချိုးတဲ့ဗားအဲ့ဒီကျင်ကတက်ကအဲမွတ်စလင်တွေကတော့အဲ့ဒီတွေကပြစ်တော့ပြီးဒီမှာတက်ကိုသူတို့ကအဲ့ဒီချုပ်ပြင်းမှာလူတွေကြောင့်များဆုံးလို့ခက်ခဲရတာမတရားကြည့်လို့ပြည်တယ်ရှင်။
လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့2020ခုနှစ်ဇန်နဝါရီလ23ရက်နေ့အစည်းအဝေးစာရချုပ်ပြင်းကျေးရွာမှာအာဆာတိုက်ခိုက်ရေးသမားတွေနဲ့အယတားပါဝင်လူဦးရေသရနီးပါးနဲ့မောင်နှုကျေးရွာမှာလူဦးရေသရနဲ့200ကျားအသက်ခံရတယ်လို့အစည်းအဝေးစာမှာဖော်ပြထားပါတယ်။လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့ကူရာပြင်းဖြစ်စဉ်နဲ့ပတ်သက်လို့တမတော်ကအရေးယူဆန်ရွက်ခဲ့ပြီးစစ်ရာရှိသူ၊အရာရှိငယ်သူနဲ့အောက်ခြေစစ်သားသူစုစုပေါင်း3ဦးပေါ်မှာစစ်တရားရုံးကပြစ်မှုစီရင်ချက်ချမှတ်ခဲ့ကြောင်းလည်းပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါတယ်။အလားတူအင်းနှင်းကျေးရွာမှာရွန်ဂျာမျိုးသားတွေတပ်ဖြတ်ခံရမှုအတွက်တာဝန်ရှိသူတမတော်သားတွေကို2018ခုနှစ်ထဲမှာပဲထောင်ဒဏ်ပြစ်ပေးခဲ့တာပါ။ဒါပေမဲ့လည်းအင်းနှင်းကျေးရွာတပ်ဖြတ်မှုမှာအရေးယူခံရတဲ့တမတော်သားတွေတစ်နှစ်လောက်ကြာမှာပဲလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးတဲ့ပုံမှာလည်းဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ Jikan Pinega, Rohingya Ripawin, the Chatainadi Radima, Yamasitaka, Chulung Kere, Luku Yichoba Mudwe, Tawan Shiso, Yamasi Gonsong, Kawi Uzijo, Bujo Muji Meong Line, Tutacho, Tubujo Muji So Window Nugo, Girisha Suyaga, Peso Tanka, Yu Lajang, Munega Bechinya Kevare. နောက်ထပ်ဆက်ခွန်ဩဂုလ၃ရက်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုစီးနင်းထားခဲ့တဲ့အာဆာရိုဟင်ဂျာဆွန်ရောက်ဖွဲ့ကိုမြန်မာလုံခြုံရေးသားဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာတုန်းကလည်းရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွေးရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်ကစွပ်စွဲသားကြတာပါရိုဟင်ဂျ
ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပါအဝင်တပ်ဖွဲ့ဝင်တချို့ရဲ့လုပ်ရက်တွေနဲ့ပတ်သက်လို့တမတော်ကအရေးယူဖို့စီစဉ်နေတဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုတင်ဆက်ပေးချင်ပါတယ်။ကျမကတော့စုစုပါ။ရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသမှာ2019ကဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ခုံရုံးဖွဲ့စစ်ဆေးမဲ့အကြောင်းတက်မတော်ရဲ့ညင်ညာချက်အပေါ်မှာတော့အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းအဖြစ်လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုလိုက်ကြပါတယ်။အာဆာရိုဟင်ဂျာအစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေနဲ့ဆက်ဆက်ဖြစ်ပွားခဲ့တဲ့ချွတ်ပြင်းနဲ့မောင်နှုတ်ကြီးရွာတွေကဖြစ်ရက်တွေအတွက်ဇူလိုင်လ2ရက်နေ့ကပဲအထူးစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့လိုက်ကြောင်းသတင်းထုတ်ပြန်ခဲ့တဲ့အပေါ်မှာတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကမှန်ကန်တဲ့ခြေနဲ့တရက်အဖြစ်ကြိုဆိုလိုက်ပါတယ်
။တချို့သောပုဂ္ဂိုလ်တွေကတော့အင်ပြစ်ချက်ပြစ်ဒီမိုကရေစီစံနှုန်းနဲ့ကြည့်ပြီးတော့ပါဒါတွေကအပေါ်ယံရဲ့လောက်တာပါဒီပဖီအားကိုရှောင်ကျဉ်လို့လောက်တာပါဒါတွေကိုမဟုတ်ဘူးလို့တော့ကျွန်တော်မပြောချင်ဘူး။သို့တော်လည်းပဲအရင်ကရဲ့စာလို့ရှိရင်ကျွန်တော်နှိုင်းရှင်ပြီးတော့နော်ဒီလုပ်ငန်းတွေဒီမှန်ကန်သောလမ်းကြောင်းဥတည်နေတဲ့အတွက်ကျွန်တော်ကတော့အားပေးခြင်းနဲ့သူတို့ဆက်လက်ပြီးတော့ဒါကိုလုပ်တာကိုအားပေးခြင်းနဲ့အတွက်ကျွန်တော်ကြိုးစားတယ်လို့ပြောချင်ပါတယ်
။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်ခုံရုံးဖွဲ့စုံစမ်းမဲ့ကြီးညာချက်ထွက်ပေါ်မလာခင်မှာပဲလူပေါင်း190ကျော်ထက်မနည်းသေဆုံးခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသကျောက်စိမ့်လောက်ကမြေပြိုမှုနဲ့ပတ်သက်လို့လည်းတက်မတော်အစင်းမြင့်အရာရှိနှစ်ဦးကိုအရေးယူလိုက်ကြောင်းကြီးညာခဲ့တာပါ။ဒီလိုတမရော်ဘက်ကအရေးယူဖို့ကြိုးပမ်းမှုတွေဇက်တိုက်ဆိုလိုထွက်ပေါ်လာနေတဲ့အပေါ်မှာတော့လူခွင့်ရေးလှုပ်ရှားသူညီမြချင်းမြမအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကလည်းကြိုဆိုလိုက်ပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးတဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့လည်းထောက်ပြခဲ့တာပါ
။ဘာကြောင့်လဲဆိုတော့အရေးယူတယ်ပြောပေမဲ့ဘလောက်ထိအရေးယူလဲ။နောက်အရေးယူခံထိတဲ့သူကဘယ်သူတွေလဲဆိုတာကိုတိတိကျကျဖော်ပြခြင်းမရှိခြင်းကစိုးရိမ်စရာတစ်ခုဖြစ်ပါတယ်။ဟုတ်တယ်မတော်ရဲ့စီကံရဒီကိစ္စတွေကအများတိကွမရှိဘူးဆိုပေမဲ့ဒါကနိုင်ငံတော်လုံခြုံရေးလည်းမဟုတ်ပါဘူးဒီကျွလွန်တဲ့သူတွေကိုဟိုအရေးယူတဲ့အရာမျိုးဖြစ်တဲ့အတွက်ကြောင့်မလို့အများပြည်သူနဲ့တိရှိတင်တယ်လို့နောက်ထပ်မကျွလွန်မှုအတွက်တက်မတော်အတွင်းမှာလည်းကျွန်တော်တို့ထိရောက်စွာကျွန်တော်တို့တတိပေးသလိုဖြစ်သွားနိုင်တဲ့အတွက်ဒီထက်ပုံမူပြီးတော့ပွင့်လင်းမြင်သာမှုရှိပြီးတော့အများပြည်သူတိတိကျကျတိုက်တော့အချက်တွေကိုထုတ်ပြန်ပြီးတော့ပုံမူကောင်းပုံမှလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်အင်းနင်ချီရွာမှာ2019ကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးတပ်မတော်သား9ဦးကိုထောင်ဒဏ်10နှစ်စီချမှတ်ခဲ့ပူပေမဲ့တနှစ်လောက်အကြာမှာပဲပြန်လွှတ်ပေးလိုက်တဲ့အတွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာပါ2019ဩဂုတ်လတည်းရခိုင်ပြည်နယ်ကလုံခြုံရေးကိစ္စခန်းတွေကိုစီနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝန်းကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လဲတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှန်မပြုတဲ့မြန်မာအစိုးရနဲ့တပ်မတော်ဘက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမကျူးလွန်ခဲ့ကြောင်းပြောဆိုထားသလိုကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလဲပြောဆိုထားကြပါတယ်ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
မာဆူမမရှင်တင်းချီတဲ့ရိုဟင်ဂျာတွေနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကကိုဗစ် -19 ကပ်ရောဂါကူးစက်ခံရမှုနောက်ဆုံးအခြေအနေနဲ့ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုစူးစီးတင်ပြပေးကြပါမယ်။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကမ္ဘာကပ်ရောဂါကိုဗစ် -19 ကူးစက်ပြန့်ပွားလာမှုကိုစိုးရိမ်နေကြချိန်မှာပဲအနည်းဆုံးရိုဟင်ဂျာဒုက္ခသည်824ဦးကို ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်54ဦးထိရှိခဲ့ပြီးဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားရအောင်အောင်မြင်စွာထိန်းချုပ်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကိုကိုကားပြီး AFP သတင်းကဇူလိုင်လ9ရက်နေ့ရက်စွဲနဲ့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းတိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေစုပြုံနေထိုင်ရာစခန်းအသီးသီးမှာတော့အခုအချိန်ထိကတော့စီကံချက်တွေကတင်းကျပ်စွာချမှတ်ထားဆဲဖြစ်ပြီးအခုချိန်ထိစခန်းနေထဲမှာလူစုလူဝေးနဲ့လှုပ်ရှားသွားလာခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သက်ပိတ်ပင်ထားဆဲဖြစ်ပါတယ်။ quarantine နေထိုင်မှုအသွားလာကန့်သက်မှုတွေကိုရိုဟင်ဂျာဒုက္ခသည်တွေကမှစိုးရင်တကြီးကြောက်လန့်မှုတွေနဲ့ပုံရှောင်နေကြတာမို့မလိုလားတာတွေမဖြစ်အောင်လို့ဘာသာရေးကောင်းဆောင်နေတဲ့ရိုဟင်ဂျာဒုက္ခသည်အချင်းချင်းကပဲပညာပေးစည်းရုံးမှုတွေလုပ်တင်ပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥအောင်မြိုင်ကအကြံပြုပါတယ
်။စခန်းတွေကိုစင်ချက်စင်နဲ့လိုက်လန့်ပြီးတော့ဒီပင်ရပဲတာလက်ရှိတယ်ဒါလည်းဒီတာအများကြီးပင်ရပဲဖို့လို့လည်းပြီးတော့ selection အပိုင်း quarantine အပိုင်းဒီအပိုင်းတွေလည်းလူပြ good ပမာပြင်ပါစာရေးကောင်းဆောင်တွေပေါ့နော်အဲစစ်တပ်ကောင်တို့ဒါတာတို့ရှိတယ်အဲ့ဒီတက်တာနေမော်လူကြီးတွေနော်ပါစာရေးကောင်းဆောင်တွေတကြောင်းနဲ့ရောက်ခေါ်လာပြီးတော့ဒီကမော်လူကြီးပါစာရေးကောင်းဆောင်တွေခေါ်ပြီးတော့ဆွေးနွေးပြီးတော့အဲဒီပင်ရပဲနဲ့ solution ကိုပြီးတော့ counter ပေါ့ဒါနဲ့ချင်းချင်းနဲ့ပြန်ခေါ်လာရမှာပြီးတော့ဆက်မြန်မာဒီမှာNGO INGO မှာအလုပ်လုပ်တဲ့လူတွေလည်းရှိတယ်လေအဲ့ဒီလူတွေကဒီမှာနားလည်အောင်ရှင်းပြလဲရမှာပ
ါအထူးသဖြင့်ကတော့ဒုက္ခသည်တွေကသူတို့မှာယောဂပိုးတွေ့ခဲ့မယ်ဆိုရင်စခန်းနေနဲ့ဝေးရာကျွန်းနေစီကိုတိချပို့ဆောင်ခံရမှာကိုလည်းစိုးရိမ်နေကြတာကြောင့်အစ်စ်မခံမဲ့ပုန်းချောင်နေကြတာပါဒါပြင်ကိုဗစ်ကာလအတွင်းမှာအသွားအလာတွေကန့်သက်ထားတာတင်းကျပ်တဲ့စီးနှင်းတွေထုတ်ထားတာကြောင့်ဒုက္ခသည်တွေကြားမှာအိမ်တွင်းအကြမ်းဖက်မှုနဲ့မိသားစုနဲ့အဆင်မပြေမှုတွေများလာတဲ့အတွက်ဥအောင်မြိုင်တို့လိုစေနာဝန်ထမ်းတွေဘက်ကအိမ်တွင်းအကြမ်းဖက်မှုမဖြစ်အောင်ပညာပေးဆွေးနွေးမှုတွေလုပ်နေပါတယ
်။ဒီကဒီကိုဗစ်ကာလမှာ domestic violence နော် domestic violence ပြစ်ဒဏ်များတယ်။ဘာကြောင့်လဲဆိုတော့အလုံးမရှိဘူးလေ။အဲရောက်ချမှာအလုံးမရှိဘူးဆိုလို့ဒီနေရတဲ့ဆိုတော့ဒီအပြင်ရှာတွေများတာပေါ့နော်ဒါကြောင့်ဒီလို domestic violence တွေတော့များတယ်များတယ်ဆိုတော့ covid ကာလအချိန်မှာဒီ NDA ကနေကင်းရအောင်တန်တော့မရှာရောမရောအလို့ကိုကွဲဝပြီးတော့လောရမယ်ပြီးတော့ပူအပွားအိမ်မှာဖြစ်နေဆိုလို့ရှင်သူကိုနင်းနာရောရောက်ရှာရောကွဲဝပြီးတော့လောကိုလောက်ဖို့ပြီးတော့ကလေးတွေရှိတယ်သူကိုကလေးတွေကိုသူတကွာခါကိုဆုံးချုပ်ဖို့တန်တော့အဲ့လိုဖြစ်နေတဲ့ပညာပေးတာရှိပါတယ်
အခုလိုမျိုးကူးစက်မှုတွေဖြစ်လာတဲ့အချိန်မှာစစ်တပ်နဲ့ရဲလုံခြုံရေးတွေအပါအဝင်ကန့်တာဝန်ရှိတဲ့သူတွေဘက်ကဒုက္ခသည်တွေကြားမှာအသွာအလာအဝင်ထွက်ပိတ်ပင်တားဆီးမှုတွေနဲ့တင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အခြေအနေတွေကြောင့်ဒုက္ခသည်တွေကပို့ပြီးတော့စိုးရင်ထိတ်လန့်လာနေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုကာမေကပြောပါတယ
် COVID-19 နဲ့ပတ်သက်ပြီးတော့အဲဒီမှာလောက်သွားတာကျင်းကိုတွက်လို့မရဘူးဒုက္ခသည်ကမှတော့အမတန်ကျဉ်ကျပ်တဲ့နေရာတနေရာပါနေရတယ်ဆိုတော့ကျွန်တော်ကနည်းနည်းဒီမှာတော့တိတ်ကြချမနေကိုကလေးရပညာရေးဆင်းရတော့ဖြက်စီပြောပြီးဒီမှာတုံးလိုက်ကြောင်းနေပြီအဲ့ဒါကြောင့်မလို့မြန်မာနိုင်ငံဆွေးရမယ်နဲ့ကျွန်တော်ဒေါအောင်ဆန်းသူကြီးကိုအမြင်နိုင်ငံကတုံးတင်ကြတာကိုယ်ပဲရှိတယ်အမြင်ဆုံးတန်းတော့ကိုယ်ရေးပြီးတော့အဲဒီပါတီရှင်လုံးလိုက်ပို့ခဲ့တာဆံပင်နေလို့ကျွန်တော်အတင်းပါတယ
်ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ဆက်တွဲမြန်မာစစ်တပ်ရဲ့နည်းနည်းရှင်းလင်းမှုတွေတွင်မှာလူခွေချိုးဖောက်မှုတွေရှိခဲ့တာကြောင့်ရိုဟင်ဂျာတွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လက်ခံရေးသဘောတူညီမှုတွေနဲ့ဆောင်ရွက်နေစေဖြစ်ပါတယ်အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဇူလိုင်လ9ရက်နေ့အထိနောက်ဆုံးထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံရသူပေါင်းက 38,000 နီးပါးနဲ့သေဆုံးသူပေါင်းက 2,100 ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်
နိုဝင်ဘာလထက်ကျင်းပမဲ့ရွေးကောက်ပွဲမှာစီးအတင်းမှနေတဲ့ရခိုင်ပြည်နယ်ကဆေးရှောင်ဒုက္ခသည်တွေပါဝင်ခင်းဆွန့်ရှုံမဲ့ပေါ့စူးရင်နေတဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်တက်နိုင်ပါစီးအတင်းမှမှုတွေနဲ့တူဒုက္ခသည်တသိန်းကျော်လောက်ရှိနေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပတဲ့အခါမေးစံတက်ရှင်တွေပြေဝါပါဝင်ခွင့်မရနိုင်ပါကိုနိုင်ငံရေးတိုင်ဝမ်ကစူးရင်နေကြတာပါတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့ဒုက္ခသည်တွေကြောင့်မလဲရွေးကောက်ပွဲကိုမစင်စားနိုင်ပေဖြစ်နေကြပါတယ်ကြောက်တော်မြို့နယ်ညောင်ချောင်းဆေးရှောင်စခန်းမှာနေထိုင်တဲ့မလာကြီးကတော့လက်တလုံးကြုံနေရတဲ့ပြဿနာကိုပဲအာရုံစိုက်နေရတယ်လို့ပြောပါတယ်
ရေကောက်ပွဲကိုတောင်းနေလဲအမားတို့အနေနဲ့စိတ်ဝင်စားမှုကမရှိဘူးစိတ်ဖူးထင်မှလည်းရေကောက်ပွဲအတွက်ကိုမထည့်ဘူးဒီမှာကြောက်ပတ်နေနဲ့စာဝတ်နေရေးအတွက်တင်နေဆိုလို့ရှိရင်အမားတို့အခက်အခဲတွေရှိတယ်နာနဲ့စိတ်ဝင်စားမှုရေကောက်ပွဲကိုမရှိဘူးအယုံကျေတဲ့မရှိဘူးအယုံကျေမှုမရှိဘူးဆိုတော့အမားတို့ကပြင်နေရတယ်လေတပတ်တည်းစခင်မှာရောက်နေတယ်လေ
ကိုဗစ်19ကာယောဂါနဲ့ကြုံရရခြင်းအပြစ်ခရရစေဖို့ကုလသမဂ္ဂတွင်မူလျှောက်တဲ့တန်တမန်တွေတိုက်တွန်းထားပေမဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေခုချိန်ထိဆက်လက်တင်းထန်နေစေဖြစ်ပါတယ်ဒီလိုကျမ်းမာရေးလုံခြုံရေးချင်းချောက်မှုတွေကြောင့်ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့်နိုင်ငံရေးပါတီတွေနဲ့စင်ခေါ်မှုတွေရှိနေတယ်လို့လည်းရခိုင်ပြည်ကဒီကပါတီတစ်ခုဖြစ်တဲ့ရခိုင်မ
မင်းဆန္ဒရှင်ကြီးကြီးကြကြအရေးအတွက်တွေကတော့တောင်းမအောင်မဖန်တီးပေးနိုင်ဘူးသူကြီးဒါဟာဝင်လက်လက်ပြီးတရားမျှတာတဲ့ရေကောက်ပွဲဆိုတာနဲ့
အိမ်ဘီပါတီလိုပဲနိုဝင်ဘာလရွေးကောက်ပွဲကြရင်ရခိုင်ပြည်နယ်မှာရှင်ပြိုင်တော့ဖို့ရည်ရွယ်ထားတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် AAD ပါတီပြောခွင့်ရဦးမျိုးကျော်ကလည်းရွေးကောက်ပွဲကျင်းပနိုင်မယ့်ရှင်နေပေါ်စိုးရင်လေးလို့ပြောပါတယ
်။သိဆောင်ဒီစီကမဲရနိုင်မရနိုင်ဆိုတာပြအဲ့ဒီနေရာတွေမှာရွေးကောက်ပွဲကျင်းမလားဆိုတဲ့အကွာစိုးရင်ကြီးရပေါ့နော်
ရခိုင်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ရင်လည်းနေရာစွန့်ခွာသူတွေအတွက်မေးပေးနိုင်ခွင့်တွေနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုဝီရော်ရီကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။စီရေးပဏိပခတွေအပါဝင်စင်ခေါ်မှုတွေကြောင့်ကျင်းပမယ့်ရွေးကောက်ပွဲပေါ်ဒေသခံမေးဆိုင်ရခြင်းတွေစိတ်ဝင်စားမှုအားနည်းနေတဲ့ပုံမှာလည်းနိုင်ငံရေးတိုင်ဝမ်ကစိုးရိမ်နေကြပါတယ်။ဒေါက်ခတွေကြမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေပေါ်ယုံကြည်မှုအားနည်းနေတယ်လို့မြေပုံမျိုးနဲ့ကန်ကြီးစေချောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်။
ဟုတ်ပါလေခုလာမဲ့ရွေးကောက်ပွဲပြောကြတော့ကျွန်တော်ကတော့တိုက်ရုံရှင်ရှိဘူးကအဲ့တော့ခုလက်ရှိတက်နေတဲ့စီးပွားရေးမပြောမလဲစပေးရှောင်းနေတဲ့ဖြစ်ဖြစ်ပြည်သူလူထုတွေတိုက်ပွဲလိုက်တဲ့အနေထားမှာမရှိဘူးကကျွန်တော်မြေပြင်းမဲ့စီတယ်လည်းမရှိဘူးကကျန်တဲ့နေရာလည်းမသိဘူးက
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကာယောဂါကာလနဲ့ဂျုံနေရပါမယ်ရွေးကောက်ပွဲတွေကိုနိုဝင်ဘာလ6ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေစည်းရုံးလှုပ်ရှားခွင့်ပြုရောင်းကြေညာထားပါတယ်ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သေစိတ်ရှက်လက်တွေကိုထောက်ပြန်ရမှာနောက်နေ့ကြံ့ကြာမှုတွေနဲ့သေစိတ်မသိရတဲ့ပေါ်နိုင်ငံရေးပါတီတွေကြောင့်ဝေဖန်တန်တွေလည်းထွက်ပေါ်နေပါတယ်ကျွန်တော်တက်နိုင်ရခိုင်ကနေသတင်းပေးပို့ထားတာပါ
ကိုဗစ် -19 ကပ်ရောဂါနဲ့ကြုံနေရတဲ့မလေးရှားနိုင်ငံမှာဆက်ရုံအလုပ်သမားတွေရှော့ချလိုက်တဲ့အထဲမြန်မာနိုင်ငံသား300လောက်ပါဝင်ခဲ့တဲ့အကြောင်းပြပြပေးပါမယ်။ကျမအေးမပါ။မလေးရှားနိုင်ငံအခြေစိုက်လျှက်စစ်ပစ္စည်းထုတ်လုပ်တဲ့ဂျပန်ကုမ္ပဏီနီချီကွန်ကအလုပ်သမားတွေကိုအလုပ်လုပ်ခွင့်ပါမယ့်သက်တမ်းမတိုးပြီးတော့ပဲအခြေခံလစာမလေးရှားရင်းကွင်ငွေ1200နစ်နာကျေးပေးပြီးအလုပ်ကနေရန်နာလိုက်တာပါ။ရုတ်တရက်အလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အတွက်အခုအခါမှာမလေးရှားမှာအခက်ကြုံရတယ်လို့လဲ6နှစ်ကြာကုမ္ပဏီမှာအလုပ်လုပ်ခဲ့တဲ့မတ်အေးအေးမွန်ကပြောပြပါရယ်
။ဖေုံကတော့အမရဲ့သူတက်မှတ်လိုက်တာကတော့အယောက်ပေါင်း300ဆိုပြီးတက်မှတ်လိုက်တယ်။300နဲ့900နဲ့တစ်ခုခုပေါ့နော်။လောလောဆယ်တော့သူကစူပါမိတ်က6လပိုင်း9လပိုင်း7လပိုင်းကုန်နေသူကသူကဘယ်သူ့မှတိုးမပေးတော့ဘူး။သူကကောင်းဒီအလုပ်သမားကောင်းတာလည်းဒီဒီဆိုးတာလည်းဒီဒီသူကမတိုးပေးတော့ဘူးပေါ့နော်။အဲ့တော့ညီမတို့ကလည်းပါမိတ်က6လပိုင်းကုန်နေသူဖြစ်နေတော့ညီမတို့ကအလုပ်နားလည်းရတယ်လေ။ကျမတို့သူတို့ဝိုင်းတဲ့ထဲမှာပါတာပေါ့သူတို့ရှော့ချလိုက်တဲ့ထဲမှာပါသွားတာပေါ့အမရင်ကျွန်တော်အခုညီမတို့ကလည်းမမျော်လင့်မဲနဲ့ဒီလိုမျိုးနားလဲရတယ်ဆိုတော့ညီမတို့လည်းထဲမှာစူပီးသားဆောင်းပီးသားပတ်စံလည်းမရှိဘူးလေဖြစ်လေဆိုတော့ဒီမှာကအခုကလေးလေးနဲ့ပိတ်ထားတယ်ညီမတို့ကဒီတိုင်းပဲငုံတုံးပေးနေတယ်ဒါတော့စားစိတ်တွေပဲကုန်တာပေါ့အလုပ်ကလည်းမရှိဘူး
ကယောဂါကာလစီးပွားရေးထိခိုက်မှုတွေကြောင့်အလုသမားတစ်ထောင်ကျော်ရှိတဲ့စက်ရုံမှာလုံသားအင်အားရှော့ချခဲ့တာပါအခုအခါမှာအလုလက်မဲ့ဖြစ်နေကြရတဲ့မြန်မာနိုင်ငံသားအလုသမားတွေကတော့နေရပြန်နိုင်ဖို့ကိုလည်းကြိုးပမ်းနေကြပါတယ်
သူတို့ကတော့ကိုဗစ်ကြောင့်လို့လည်းပြောတယ်ကိုဗစ်ကြောင့်အခုလိုမျိုးတွေပိတ်ထားတော့သူတို့မှာပေါ့ဒီလိုအဝယ်လက်တွေမရှိဘူးပေါ့လေအော်ဒါတွေမရှိဘူးပေါ့သူတို့ကအော်ဒါတွေမရှိတဲ့အတွက်သူတို့ကလုံသမားကိုရှော့ချရမယ်ပေါ့အမှန်ကတော့ဆက်ရုံကမထားတော့တာပေါ့မှန်ဆက်ရုံကသူတို့ရဲ့လုံသမားတွေကိုရှော့ချပလိုက်တာတော့ပြင်ချင်တာပေါ့ပြင်ချင်တယ်ညီမတို့လည်းတန်ရုံကိုအီးမေးလ်နဲ့ပို့တယ်ဒီနေ့ဆိုညီမတို့တန်ရုံကိုလူကိုယ်တိုင်သွားတယ်ညီမတို့ဖောင်ဖြည့်ဆိုဖြည့်တယ်လုံနိုင်တဲ့လောက်တော့လုံတာပေါ့အမှန်ရယ်တန်ရုံကကြတော့လေသူတို့ကပြောတယ်လူတွေကအများကြီးဖြစ်တဲ့အတွက်ပေါ့နော်အနှစ်ရဘယ်တော့မှကြမယ်ဆိုတာမသိနိုင်ဘူးပေါ့မြန်မာပြည်ကလည်းခုလိုမျိုးလေငွေကပိတ်ထားတော့ညီမတို့ကပြန်လို့မရဘူးဖြစ်နေ
မြန်မာလူသမားတွေဟာအလုလုခွင့်ပါမဲ့တက်တမ်းမတိုးပေးတော့တာကြောင့်တရားမဝင်အလုသမားအဖြစ်ရောက်ရှိတော့မဲ့အခြေအနေတွေကိုလည်းရင်ဆိုင်နေရတာပါဒီအတွက်နှစ်နိုင်ငံတာဝန်ရှိသူတွေရဲ့အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လည်းမလေးရှားနိုင်ငံအခြေစိုက်လူမှုကူညီရေးအဖွဲ့ဥက္ကဋ္ဌဦးစန်းဝင်းကပြောပြပါရစေ။တရားဝင
်အလုသမားတွေကလည်းကိုယ်ပြည်ရဲ့ဒီလုပ်ငန်းတွေမှာမပုံနေတဲ့ကြောင့်အလုတော့ချတယ်သူတော်တော်များများလည်းအလုပ်ပြုတ်ကုန်။အဲဒါအလုပ်ပြုတ်ကုန်ကြတော့ကိုယ်နိုင်ငံကပြန်မှုဆိုရတယ်တော်တော့အခက်ခဲရတယ်။ဒါကြီးတွေ့နေတဲ့ပေါ့။ဒါကြောင့်ကျွန်တော်တို့ immigration ဌာနမှာဝင်ဒီဒါကြီးပြီးတော့ကြာမလို့ပဲနဲ့အခမဲ့ပြန်နိုင်မှုအတွက်ပေါ့ဒီနိုင်ငံအနေနဲ့ဂျပန်နိုင်ငံအစိုးရအနေနဲ့ကူညီပေးပါဗော။မိတ္တရာခံပါတယ်ခင်ဗျာ။
Malaysia mah tiada mungkin, tiada mungkin. Abang mah lalu tama kemana je? Ngah ini teh mana sih ni lah? Adik teh dah atau mian mian hal eh? Kaya orang ni cuma je mah. Siapa yang lakukan ni? Jadi saya tanya ada tu. Lalu macam ni jadi, macam ni ni jadi saya ni apa ni? Cuma mah ini mah terhimpit pula dah siapa ni?
ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00 နာရီကနေ9:00 AM VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုတဝန်းမှာ COVID-19 ရောဂါကူးစက်တဲ့ရေအတွက်သိရသာသာများလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ4ရက်နေ့လွတ်လပ်ရေးနေ့တည်းအတဲ Florida ပြည်နယ်မှာပိုးကူးစက်သူ11,000ကျော်စံချိန်တရောင်များခဲ့ပါတယ်။ယောဂမပြန်ပေါ်အောင်ကာကွယ်ရေးလေးနဲ့ထားလိုက်နာဖို့လူလူကြားမှာအားနည်းနေတဲ့ဆိုပြီးယောဂတိုက်ဖြတ်ရေးအပြင်းထန်ကြိုးပမ်းနေတဲ့သက်ဆိုင်ရာမြို့တော်ဝင်တွေအထူးတက်လှမ်းသတိပေးနေကြပါတယ်။ Kane Farovok ရဲ့သတင်းလောကိုတင်ပြပါမယ်။ကျွန်တော်ဒိတ်ထိုင်ဦးပါ။နောက်ပေါင်းများစွာပိတ်ပင်ကန့်သက်ချက်တွေချခဲ့ပြီးတဲ့နောက်ပြည်ထောင်နိုင်ငံမှာတော့ရက်ဆိုင်တွေပြန်ဖွင့်နေပါပြီ။အမေရိကန်ပြည်ထောင်စု Arizona ပြည်နယ် Phoenix မြို့မှာတော့ဆိုင်နေပြန်ပွင့်တာတိတ်ဆောလွန်းနေဆိုပြီးမြို့တော်ဝင်ကိတ်ဂယ်ဂိုက ABC ရုပ်သံကိုပြောပါလေ
We had crowded night clubs handing out free champagne
Nightclub သာသာဆိုင်တွေမှာလူစုလူဝေးနဲ့ရောက်လာကြတယ် Champagne တွေအခမဲ့ဝေကြတယ်နှကောင်းစီးတက်မထားဘူးလူဦးရေနဲ့တက်တန်းပိုင်းခြားလေးလာချက်အရာဒီဒေသမှာအများဆုံးတွေ့ရတဲ့အသက်20နဲ့44နှစ်ကြားလူတွေမှာယောဂပြန်ပွားမှုအဖြစ်ဆုံးပါမိသားစုတွေအစုလိုက်အများကြီးတွေ့ကြတယ်ယောဂတွေကူးကြပါတယ်စံတဆစေတဲ့ကိစ္စမှာလည်းအကြက်တဲကိုကျမတို့ရင်ဆိုင်နေရပါတယ
်ဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာလည်းယောဂကူးစက်မှုတွေအများအပြားရင်ဆိုင်နေရတာပါမြို့တော်ဝင်ဖရန်စစ်ဆော်ရက်စ်ကတော့လူတွေပြန်ပြီးတော့အစုလိုက်သွားလာနေတာကို ABC ရုပ်သံကနေ
But there's no doubt that the fact that when we reopen people
ကျန်းသက်ချက်တွေပြန်ပြီးဖွင့်လှစ်လိုက်တဲ့အချိန်လူတွေကဗိုင်းရပ်စ်ကိုတခါမှမရှိသလိုမျိုးလူမျိုးရေးရပြန်ထိတွေ့ကြတွေ့နေကြတယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူ
းယောဂကူးစက်မှုတွေဒုံဒိုးများလာနေတဲ့အချိန်ပြီးခဲ့တဲ့သတင်းပတ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ပါဝင်နေရအနှံ့ပြဇူလိုင်လ4ရက်လွတ်လပ်ရေးနေ့အခမ်းအနားတွေကျင်းပမိရှုမိပန်းတွေပြဖောက်ပျော်ပွဲရှင်ပွဲတွေနဲ့ခန်းကျေတွေမှာလည်းလူတွေစုလိုက်သွားလာနေကြတာကြောင့်စိုးရိမ်မှုတွေရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ33,000ကျော်သွားပါပြီ။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရန့်ကတော့လူထုနဲ့တွေ့ဆုံပွဲမှာသိပ်ရေးမကြီးတဲ့သဘောမျိုးချက်ချက်ပေါ်ပေါ်ပြောဆိုသွားပါတယ
်။ But now we have tested almost 40 million people
အခုဆိုရင်လူသန်းပေါင်း40လောက်ယောဂရှိမရှိကျွန်တော်တို့စစ်ဆေးပြီးပါပြီဒီလိုစစ်ဆေးလို့လဲယောဂပိုးကူးစက်တာတွေတွေ့ရတာကအဲ့ဒီတဲက99ရာခိုင်နှုန်းကလုံးဝအန္တရာယ်မရှိတဲ့မဖြစ်စလောက်ကူးစက်မှုမျိုးပ
ါယောဂကုသကိုဆေးရေတကြီးလိုအပ်နေပြီဆိုတာကိုလဲသမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ
် We areUnleashing our nation's scientific brilliance.
ဒီတိုင်းပြည်ရဲ့သိပ္ပံပညာအရထူးချွန်အောင်မြင်မှုတွေကိုစတင်အသုံးချပြီးကုထုံးဒါမှမဟုတ်သုံးရမယ့်ဆေးကိုနှင့်မကုန်ခင်မကြခင်ထုတ်လုပ်နိုင်မဲ့ပုံရှိနေပါတယ်
။သမ္မတဒေါ်နယ်ထရန့်ဒီလိုပြောပေမဲ့လည်းအစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာန FDA ကြီးကစတီဗင်ဟန်ကတော့ ABC ရုပ်သံနဲ့ပြောဆိုရမှာကုသဆေးမကြခင်ထုတ်လုပ်နိုင်ပါမယ်ဆိုပြီးဂရိကိုပေးတာမျိုးမရှိခဲ့ပါဘူ
း I can't predict when a vaccine will be available
ရောကုသဖို့ဆေးကဘယ်တော့ထုတ်နိုင်မယ်ဆိုတာကျွန်တော်မခံမနိုင်သေးပါဘူးကုသဆေးထုတ်နိုင်ဖို့အရင်ကတခါမှမရှိခဲ့ဘူးတဲ့အရှိန်ဟုန်နေနဲ့စူးစမ်းအားထုတ်နေကြတာတွေ့ရပါတယ
် COVID-19 ရောဂါပျောက်ကင်းအောင်ကုသဆေးထုတ်လုပ်ဖြန့်ချီတာတွေမလုပ်နိုင်သေးခင်ရောဂါမပြန့်ပေါ်အောင်နေထိုင်ရမယ့်အချက်တွေကိုပဲ FDA ကြီးကစတီဗင်ဟန်ကအလေးအနက်ပြောဆိုထားတာပါ
This is a very rapidly moving epidemic.
ဒီကယောဂါဆိုဟာနေရာအနှံ့အရှင်ဟုံနဲ့ကူးစက်နေတာပါ။ဒီဆုံးတာကူးစက်တာအားလုံးစိတ်မကောင်းစရာတွေမို့တားဆီးနိုင်တာမှန်သမျှဘာပဲဖြစ်ဖြစ်လုပ်ဖို့လိုပါတယ်။အမေရိကန်ပြည်သူတွေကိုပြောချင်တာကယောဂါထိန်းချုပ်ရေးဌာနလမ်းညွှန်ချက်တွေဒေသဆိုင်ရာနဲ့ပြည်နယ်အစိုးရရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြပါ။လူတွေနဲ့ခက်ခွာနေလို့မရရင်နှာခေါင်းစည်းတက်ကြပါ။လူတွေကြားမှာခက်ခွာနေကြပါ။လက်ကိုယ်လည်းပိုးသက်တဲ့ဆက်ပြနဲ့ဆေးကြပါ။ ယောဂကူးစက်မှုတန်အခံရနိုင်ဆုံးသူတွေကိုကာကွယ်ပေးကြပါဒါမှကျွန်တော်တို့ဒီယောဂအနေကိုကာကွယ်နိုင်မှာဖြစ်ပါတယ
်အခုအချိန်ထိအမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းကိုဗစ် -19 ယောဂကူးစက်သူ 29,000 ကျော်နဲ့ကမ္ဘာမှာယောဂဖြစ်ပွားတဲ့ရေအတွက်ရောသေဆုံးတဲ့ရေအတွက်ပါအများဆုံးတိုင်းပြည်ဖြစ်နေပါတယ်ခင်ဗျာကျွန်တော်သတိထားယူပါ
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဖားကန်ကြောက်စင်းတူဖို့ထုတ်လို့ရေလုပ်ငန်းမှာအခုနောက်ဆုံးတောင်ပြူကြတာကနေတည်ဆုံးသူအရေအတွက်အများဆုံးရှိခဲ့တဲ့ဖြစ်ရကြောင့်ဒီကြောက်စင်းတူဖို့ရေလုပ်ငန်းရဲ့ဆိုးရွားလာတဲ့အခြေအနေပေါ်ထပ်ပြီးအာရုံစိုက်ပြောဆိုစရာဖြစ်လာပါတယ်။ဒီလုပ်ငန်းကိုစီကဲလက်ကြထိန်းသိမ်းကင်တွင်နိုင်တဲ့အလားအလာရှိပါလေရဲ့လား။ဒီလိုထိန်းသိမ်းကင်တွင်နိုင်ဖို့အဓိကအဖြစ်ဘယ်အချက်ကအတားအဆီးဖြစ်နေတာပါလဲ။အဲ့ဒီဒေသကိုသွားပြီးစုံစမ်းစစ်ဆေးခဲ့တဲ့တင်ရစာတော်ဝန်ကြီးဦးဆောင်တဲ့အဖွဲ့အစည်းနဲ့ရောလက်တွေ့အခြေအနေမှန်ကိုတည်သွားနိုင်မှာရလားစာရတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်။ဖားကန်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးတင်ဆိုးကချင်ဖွံ့ဖြိုးတိုးတက်ရေးကွန်ရက် KDNG ရဲ့တွေ့တွေ့ရင်းမှုကူစားကြီးကိုပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဒီတစ်ဆုံနဲ့ကုစားကြီးဗီဝီဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ပထမအဦးဆုံးဦးတင်ဆိုရင်ဒီဖားကန့်မှာကြောင်စိတူးဖော်နေတဲ့လုပ်ငန်းတွေကဘယ်လောက်တောင်မှဆူဆူရွာရွာလုပ်ကင်နေကြတာလဲဦးတင်ဆို
အဲပြောရမယ်ဆိုရင်ကတော့အဲကျွန်တော်တို့ဒီ energy show ကတော့စတက်လာပြီးနောက်ပိုင်းမှာကျွန်တော်တို့အစိုးရကနေပြီးတော့ထပ်မံပြီးတော့အစ်စ်ချထားပေးတဲ့လောက်ကဲတကွမှမရှိပါဘူးခင်ဗျာ။ဟောကျွန်တော်တို့2015မှာကျွန်တော်ရုပ်ကောက်ပဲအွန်လိုင်းပြီးတော့2016 February လမှာကျွန်တော်တို့ဒီအစိုးရတာဝန်ကိုယူတဲ့เนาะဒီ February လမတိုင်ခင်လေးမှာကတ်ပြီးတော့မှလောက်ကဲတွေကိုစပြီးတော့ချသွားပေးခဲ့ပါတယ်ခင်ဗျာ။အရင်အစိုးရကနေလေ
။ဟုတ်ကဲ့
။ချသွားပေးတဲ့အချိန်မှာကလည်းပဲလောက်ကဲတွေကဘယ်လောက်ထိချသွားပေးလဲဆိုတော့ချုပ်လို့ရှိရင်တူဦးတဲ့နဲ့เนาะအကျိုးတူတစ်ခုနဲ့ဧက300ကနေလို့နော်ကျွန်တော်တို့ဒီအကအထိအဲ့လိုမျိုးခြားသွားပေးကြတာရှိခဲ့ပါတယ်ဗျ။နော်အဲ့တော့ကျွန်တော်တို့အစိုးရလက်ထက်မှာဒါတွေကိုကျွန်တော်တို့ခုမှလည်းဆက်ပြီးခြားထားမပေးဘူး။အဲ့ဒီခုနခြားထားပေးခဲ့တဲ့လောက်ွက်တွေကိုပဲကျွန်တော်တို့ဆက်လက်ပြီးတော့လောက်ကင်ခွင့်ပြုခဲ့တယ်။ပြီးတော့မှလောက်ကင်ခွင့်ပြုတဲ့ဤသူမှာပဲကျွန်တော်တို့ဒီဥတွေကိုကြောင်းမြေနာဥတွေကိုကျွန်တော်ပြန်လည်ပြင်ဆင်ဖို့ကြိုးစားခဲ့တယ်ခင်ဗျ။အဲ့တော့2019ကြောင်းမြေနာဥတွေလည်းထွက်ခဲ့ပြီ။အထွက်ခဲ့ပြီးတော့မှကြည်ကြောင်းမရရင်နာဥတွေကထွက်ခဲ့ပြီမြဲဒါဥတွေကအတက်ဝင်ဖို့အတွက်ကျွန်တော်နောက်ဆက်တွဲလို့အတက်အနီးဥတွေကခုချိန်ထိ
ထွက်မလာသေးဘ
ူးမထွက်ရသေးပါဘူးခင်ဗျအဲ့တော့ဒီမှာထိန်းချုပ်မှုအပိုင်းမှာကြတော့လေထိန်းချုပ်မှုအင်တာမခက်ခဲပါတယ်ဘယ်လိုဖြစ်သွားလဲဆိုတော့ရှင်တစ်ဖက်ကလည်းခုနကကျွန်တော်တင်ပြခဲ့သလိုပဲအကျိုးဒီကိုခြားထားမှာပက်ပက်ဆက်ဆက်နော်ဤကဘောင်းမြောင်များစွာခြားထားပေးခဲ့တယ်ဆိုတော့ကုမ္ပဏီတစ်ခုတည်းကိုပဲခြားထားပေးပြီမြဲဤသူတို့ကလုံးလုံးမကုန်နိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဆိုတော့ကုမ္ပဏီကြီး450ခုကိုသူတို့ပေါင်းစပ်ပြီးတော့မှနော်ဒီသူတို့တက်တန်းတွင်းမှာသူတို့ရထားတဲ့ဒီလောက်ွက်တွေကိုမကြအောင်အကုန်ရှယ်ယာလုပ်လိုက်တဲ့အခါကျတော့ဒီဧကမောင်ရာချီရှိတဲ့လောက်ွက်ကြီးတွေဟာတနည်းထဲနဲ့ကိုပဲနေချင်းညချင်းဆိုသူတို့မျက်စိအောက်ကပျောက်ွယ်သွားတယ်အနေထားမှာပက်ပက်ဆက်ဆက်လုပ်လိုက်တာပြောရှိရပါဘူး
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုစားကြီးအခုနဥဒင်းဆိုပြောသွားသလိုဟလာလောက်ွက်တွေအများကြီးချပေးလိုက်တယ်ဆိုတော့အဲ့ဒီကအပြင်ကိုလူတွေပြောနေကြတာကိုစားကြီးတို့လည်းသိတယ်ကျွန်တော်လည်းသိထားတာကကုမ္ပဏီတွေကဥပမာဆိုကြပါစို့ဧက100ချပေးတယ်ဆိုသူတို့လုပ်နေတာဧက1000လောက်ရှိတယ်။ဆက်ကားကိုဟလာအစီး100ခွင့်ပြုထားတယ်ဆိုလုပ်နေတဲ့ဆက်ကားကအစီး1000လောက်ရှိတယ်ဆိုတဲ့ဟာမျိုးကြီးကြားရတယ်။ကိုစားကြီးအဲ့ဒါဟုတ်သလား
။ဟုတ်ကဲ့ပါဟောဖကန်ကကြောမယ်ဆိုရင်စီးစစ်မကြဥပဒေမဲ့ brand ပတာလို့ဟောပေါ့။မကောင်းစိုးဝါကြောက်တဲ့ဂျူကြီးတစ်ခုလိုဖြစ်သွားတော့ဗျာ။ဘယ်သူမှတတ်မှတ်ထားတဲ့စီးကန်ဥစီးမင်းအတိုင်းဥပဒေအတိုင်းဘယ်သူမှဆောင်ရွက်တဲ့ဟာမဟုတ်တော့ဒါအခုကြက်တို့လုတ်တဲ့အပိုင်းမှာဒါဟိုတိကျတတ်မှတ်တဲ့ဧကထက်တဲ့ပူမလောက်တဲ့ဟာလည်းရှိတာပေါ့နော်ဒါဒီဟာတော့ဟုတ်ပါတယ်ဒီဟာတွေကတော့
ဟုတ်ကဲ့ဆိုဥဒ္ဓဆိုရေဒီ
ဟုတ်ကဲ့
နောက်ဆုံးဖြစ်တဲ့ဖြစ်ရမှာဆိုရင်ဟဟလာဒါညီစာဖို့မဟုတ်ဘူးကျွန်တော်တို့သတင်းသမားတွေပြောတာမှလည်းလွဲနေတာရှိတယ်တက်တက်မှလည်းလွဲနေတာရှိတယ်ဥဒ္ဓဆိုပြောတာကဒီဥစ္စာဒီတူးတဲ့မြေတွေကိုပုံတဲ့ညီစာဖို့ပြိုကြတာမဟုတ်ဘူးဒီဥစ္စာတောင်ကြီးကပြိုကြတာလို့ဥဒ္ဓဆိုပြောတာအဲ့ဒါလေးနည်းနည်းရှင်းပြပါလား
ဟုတ်ကဲ့ခင်ဗျအဲအလုံးမျက်စိတွေကမြင်လဲအောင်ရှင်းပြရမယ်ဆိုလို့ရှိရင်ဒီအခုဖြစ်တဲ့ဝေခါချင်းကြီးရဲ့အရာလေးမျက်နှာမှာအရာမျက်နှာနှစ်ဖက်ကတောင်ဝိုင်းထားတယ်ခင်ဗျ။အဲ့တောင်ကလည်းခမန်းကြီးအနည်းဆုံးတွေ့တထောင်နီးပါးလောက်တော့ရှိမယ်လို့ခမန်းရတယ်ခင်ဗျ။အဲ့တော့အဲ့ဒီတောင်ရဲ့အခြေမှာကြောက်တူးတာဖြစ်ပါတယ်ခင်ဗျ။တောင်ရဲ့အခြေမှာကြောက်တူးတယ်အဲ့တော့တောင်ရဲ့အမြင့်ကိုချင်းရဲ့အနက်ကိုပေါင်းလိုက်လို့ရှိရင်အဲ့ဒါဒီဟာချင်းရဲ့အနက်လို့လည်းပြောလို့ရပင်ချင်းအနက်ပင်900တွေ့ရင်တောင်အမြင့်ကတထောင်ဆိုရင်ဒီချင်းကပေ1500ပေါ့။အ အခုကတောင်ကဘယ်လောက်ထိဆိုးသွားလဲဆိုတောင်ရဲ့ထိတ်အမြင့်ဆုံးနေရာအထိကိုပဲ့ပြီးတော့ပြုတ်ကျထားပြီးသားဖြစ်တယ်ခင်ဗျာဆက်လိုက်ပြီးတော့ပါလဲနေ့စဉ်လည်းပြုတ်ကျလာနေတဲ့အနေအထားမျိုးကကျွန်တော်တို့ကိုယ်တိုင်လည်းပဲတွေ့ကြရပါတယ်အရင်ဒီမှာဆိုလို့ရှိရင်ဘယ်လောက်ထိအောင်ဖြစ်လဲဆိုပြီးတော့ဒီတောင်ရဲ့အမြင့်အနေအထားကကျန်တဲ့တောင်တွေနဲ့မတူတာကသူကဘယ်လိုပြောမလဲဟိုကျွန်တော်တို့တစ်ခုနဲ့တစ်ခုဆွဲကမှုရှိတဲ့မြေမျိုးစားမှုနဲ့ကြောက်လွာမှာတော်တော်ချောတဲ့ကျွန်တော်ဒေတာခေါ်ဖျောင်းချောတွေများတဲ့မြေခိုင်ခတ်မှုရှိတဲ့တောင်မြေမျိုးစားဖြစ်တဲ့အခါကျတော့အင်မတန်မှပြိုကျလွယ်တယ်ခင်ဗျအဲ့တော့ဒီကြောက်စင်းကုမ္ပဏီကတုံးပြူကြတဲ့မိုင်းတွေရဲ့ဓာတ်တွေကြောင့်ရောတဘာဝမြေရဲ့အနေအထားကိုကလည်းဒီမြေကကိုပြိုကျလွယ်တယ်ကြာဖြစ်တဲ့အခါကျတော့ဒီမိုင်းဓာတ်ကြောင့်ဖြစ်တဲ့အဲကြောင်းတွေရဲ့မီလောအားလည်းငုံခိုင်းတဲ့ကြောင့်ဒီတောင်ဟာအမဲတန်းလိုလိုပြုတ်ကျလာတဲ့ခါကျတော့ခုနကျွန်တော်ပြောသလိုတောင်ရဲ့ထိပ်ပိုင်းအထိကိုဒါအောက်ထိပြုတ်ကျပြီးဖြစ်နေတယ်ခင်ဗျဒီဒီဒီချင်းရဲ့အရနဲ့မျက်နှာမှာတမျက်နှာကရွာပဲဖြစ်တယ်နောက်တမျက်နှာချင်းဟောင်းပဲဖြစ်
ဆိုတော့ပြောရရင်တော့ဒီတောင်ကြီးကအပြက်ကိုတူးထားပြီးတော့တောင်ရယ်လို့ကိုမဟုတ်တော့ဘဲနဲ့တဖြည်းဖြည်းသူပြူကျနေတာပေါ့ဒါကြီးက
မှန်ပါတယ်ခင်ဗျချင်းနိုင်ရန်ကြီးဖြစ်နေတာပါခင်ဗျတောင်ကချင်းရဲ့နိုင်ရန်ကြီးဖြစ်နေတယ်အဲ့ချင်းတောင်ရဲ့နိုင်ရန်ကြီးကလည်းကြောက်တာထွက်နေတယ်ခ
င်ဗျဟုတ်ကဲ့ကြောက်စရာကြီးပါဗျာဆိုတော့ဦးတစ်ဆိုးနဲ့ကျွန်တော်ဆက်လိုက်ပါဦးမယ်ကိုစားကြည့်ရင်တော့ကျွန်တော်ဒီစုံစမ်းစစ်ဆေးအဖွဲ့ဟိုကဒီတင်ရဇာတ်ဝန်ကြီးဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့လာသွားတယ်ပြန်သွားပြီဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အခုအတန်သွင်းနေတဲ့အချိန်မတိုင်ခင်မှာပဲတက်ကနေပြီးတော့သူတို့ဒီကချင်ပြည်နယ်လုံနယ်ဝန်ကြီးနယ်အဲ့ဒီဒေသကတမှုတူးနယ်ကိုအရေးယူလိုက်တယ်ပါလို့ရေးယူတယ်ဘလို့လဲဆိုတော့ကျွန်တော်လည်းတေချာတိချာမသိသေးဘူးဒီလူတွေကဘလို့ပတ်သက်ဆက်ဆက်တောင်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့မသိသေးဘူးတေချာတခုကတော့ဒီဖားကန်းနယ်မှာကြောက်စိမ့်တူးနေတဲ့ကုမ္ပဏီတွေအားလုံးဒီတက်နဲ့အဆက်ဆက်ရှိတယ်ဆိုတော့ဒါကတော့ကျွန်တော်တို့အားလုံးသိထားပြီးသားကိစ္စဆိုတော့ဦးတစ်ဆိုရင်ဒီစုံစမ်းစစ်ဆေးမှုကအခုအချက်အလက်တွေတကယ်မြေပြင်အခြေအနေတွေအခြေအနေမှန်တွေကိုရှားသွားတယ်လို့ပြောနိုင်ပါရဲ့လားကုမ္ပဏီတွေဘက်ကရောသူတို့အမှန်တိုင်းဖြေကြပါရဲ့လားကျွန်တော်တို့မေးထားတဲ့ဒေသခံသတင်းသမားတယောက်ဆိုရင်ဗာပြောလဲဆိုတော့ဘာမှတော့ထွေထူးထူးမေးနေကြမလို့ဥရကုမ္ပဏီကိုမေးလိုက်အခုဒီယာကြီးကဘယ်လိုဘလက်အေကတော့ရှိနေတယ်လဲမင်းတို့ဘယ်လိုရထားတယ်လဲဆိုတာမျိုးမေးလိုက်တာ။ तू က तू ဆိုလိုချင်တာကခွင့်ပြုထားတာတဲ့အလို့အကျုံတွေပို့ပြီးလုပ်နေလို့ဒီလိုအခြေအနေမျိုးတွေဖြစ်လာလို့ပြောတာ။အဲ့ဒီလိုအခြေအနေမျိုးကိုဒီဝန်ကြီးနဲ့အဖွဲ့ကတွေ့သွားပါရဲ့လားဦးတင်ဆို
။အာဟုတ်ကဲ့ဒီအခြေအနေတွေကမြင်ဝါထွင်ထွင်တွေ့ပါတယ်ခင်ဗျ။တို့အဲ့ဒီမှာကိုပဲဖြစ်တဲ့နေရာရဲ့အထက်မှာရှိတဲ့เนาะဒီကုမ္ပဏီရဲ့အထက်စီးကနေလို့ကျွန်တော်တို့ဒီအဲ့ဒီအာနိုမီဝင်းကိုမြင်ရပါတယ်ခင်ဗျဟု
တ်ကဲ့
ညာဒီမှာဖြစ်နေတဲ့ဖြစ်စဉ်ကအားလုံးအပေါ်နေဖြစ်စဉ်ကအကုန်လုံးခြုံငုံပြီးမြင်ရပါတယ်ခင်ဗျအဲ့တော့ဗာဒါတွေကိုလည်းဝန်ကြီးတို့ကတွေ့ဟောက်တော့ပါမှာဒီခုနပြောတဲ့ကုမ္ပဏီကိုဘယ်လောက်ချထားပြီးလဲသူတို့ဘယ်လောက်တွေ့တယ်ဘာညာဆိုတဲ့အတိအကျအချက်လက်တွေကြတော့အဲကျွန်တော်နေလေတော်တော်လေးတိပို့တော့ခက်ပါတယ်ဗျဒါတွေကတော့ဓာတ်ရိုက်ထိစပ်တဲ့เนาะဓာတ်ရိုက်တက်ကင်ကင်တွေတဲ့အကြီးเนาะကြောက်စင်းယုံကပဲပို့ပြီးတော့တိနိုင်ပါတယ်ခင်ဗျအဲ့တော့ခုနဟုတ်ကဲ့
ဟုတ်ကဲ့ဦးတို့ပြောပါအ
ဲအဲ့တော့ကျွန်တော်ခုနကပေါ့လေဒီတက်မတီပဲလွန်မြောက်လာတဲ့ဒူရီရဲ့ပြောဆိုချက်တွေကိုဝန်ကြီးတွေကိုယ်တိုင်လည်းတို့သိချင်အောင်မေးမြန်းတဲ့အခါမှာဒီမှာဖြစ်လာတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တာလဲအဲဘယ်လိုအနေထားတွေလဲဘာညာဆိုတာတွေကတော့တို့ကိုယ်တိုင်လည်းသိသွားတယ်အဲ့ဒါတော့အမှန်တရားပါခင်ဗျအကလေးတွေကိုယ်တိုင်ကအဲတို့နေရတို့ဒီမော်ဒယ်ကိုရောက်တာဘယ်လောက်ကြာပြီနော်တို့ဒီမှာတချို့တွေဆိုလို့ရှိရင်10နှစ်နဲ့အထက်နော်တချို့အဲ့ဒီမှာကလေးတယောက်ဆိုရင်အသက်14နှစ်လောက်ရှိတဲ့ရခိုင်ကောင်းကလေးတယောက်လည်းပါပါတယ်ခင်ဗျနော်တို့ရဲ့ကိုတွေ့အဖြစ်အပျက်တွေကိုတို့ကိုယ်တိုင်ရှင်းရှင်းလင်းလင်းနဲ့ဒါတို့ဒီစိတ်ထဲရှိတဲ့အတိုင်းပြောသားတာတွေကိုကျွန်တော်ကြားရပါတယ်ခင်ဗျဟု
တ်ကဲ့
အဲ့ဒီမှာတို့ပြောတဲ့အထင်းမှာအဲဒီပြိုကျနေတာကိုတည်သလားလို့မေးတဲ့အခါမှာအာပြိုကျနေတာကိုလည်းတည်တယ်နေ့စဉ်နဲ့မှပြိုကျနေလည်းတည်တယ်အန်ရရှိတာကိုလည်းတည်တယ်ဆိုတော့အဲတို့ကိုရဲ့ဝန်ခံချက်စကားလေးကိုလည်းကျွန်တော်ကြားရပါတယ်
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ကိုစားကြည့်ခုနကကျွန်တော်တို့ဦးတင်ဆိုးနဲ့ပြောသားတဲ့အထင်းမှာဆိုရင်ဒါကထိမ့်သိမ့်မှုလူတာကတော့တည်ကြတယ်ထိမ့်သိမ့်မှုလည်းလုတ်တယ်အဲ့မဲ့လက်ရှိအစိုးရလက်ထက်မှာထိန်းသိမ်းမှုအတွက်လှုပ်တာတွေကလည်းပဲတိတိကျကျတော့မရှိသေးဘူးဆိုတော့ကိုစားကြီးအနေနဲ့ကဒါကိုကိုစားကြီးတို့ဟလာဒီ KDNG အနေနဲ့ကဒါကိုမပြတ်စောင့်ကြည့်နေတယ်ဆိုတဲ့အခါကျတော့ဒီဖားကန့်နယ်မြေကြောက်စင်းတွင်းနေကြောက်တူးလုပ်ငန်းကိုစနစ်တကျဂင်တွေထိန်းသိမ်းနိုင်ဖို့ဘာလုပ်ဖို့လိုမလဲကိုစားကြီ
းဟုတ်ကဲ့ဒီအပိုင်းကပြောဖို့တောင်တော်ခက်သွားအခက်သွားတဲ့အပိုင်းပါရောက်လာပြီ။ဘာကြောင့်လဲဆိုတော့ခိုးကထင်းတင်းလို့တောင်မရတဲ့အနေအထားမှာတော့ရှိသွားပြီပေါ့နော်။ဒါပေမဲ့ဖြစ်တင်းတဲ့အပိုင်းကိုပဲပြောလို့ရတဲ့အခြေအနေဖြစ်လာပြီ။ဖကန်ကနောင်ညစ်ပေါင်းကြာနဲ့ချီပြီးတာအခုချင်းကလည်းဒီကြောက်စိမ်တူးဖို့ရေလုံငန်းကိုရက်ဆိုင်လိုက်တောင်မှဒီဘေးအန်ဒီအမန်မစ်ဒီဇစ်စတာဘောဒါလူတွေလုတ်ဖန်တီးထားတဲ့ထောင်ချောက်ကိုဖြစ်သွားတာ။ယာနဲ့ချီပြီးတာဒုက္ခရောက်မဲ့နေရာဖြစ်သွားပြီ။လူနေမဲ့နေရာတော့မဟုတ်တော့ဘူး။ပြန်ပြုတ်ပြင်းလို့မလွယ်တဲ့အခြေအနေပေါ့နော်။ဒါကြောင့်မို့အခုချက်ချင်းကတာဆက်ရန်တရားကြီးအလုံးနဲ့ပြန်ပေါင်းရဟာဒီအကန့်တမဲ့မိုင်းအလုံးနဲ့ဂျွန်ဖောက်ခွဲရဟာဒီအစီမဲ့ကမဲ့ဗရန်တာမြေစာပုံဒီစုမဒီနွန်ကန်ကြီးဖြစ်တဲ့ဟာတွေအတားဖြစ်ကြလာအကြောင်းရင်းကဘာကြောင့်လဲဆိုတော့ခဏ
ဟိုထိန်ချုံမှုလို့အရင်တော့တပ်တော်ခေတ်ကလုပ်ထားတဲ့ခေတ်မှာအဲ့နောက်ဆက်ပဲပြဿနာတွေကြီးဟာရရပါနော်ဒီကိတဲ့အကြီးအကဲတွေရအကျိုးအမြတ်အပေါ်ကလည်းဒီအောက်မှာဖြစ်လာတဲ့ခါကျတော့ဒါဘူးအခုတတ်နိုင်တဲ့လောက်ဆိုတော့ဒါနောက်တော့နောက်ကျသွားပြီဒါမှအခုလောလောဆယ်တော့ check in ကိုဒါကိုကုမ္ပဏီကိုဆက်ရတရားနဲ့တူပေါ်တဲ့ခါအဲ့ဒါအကြီးဆုံးကုမ္ပဏီတွေကိုအားလုံးရပ်ဆိုင်ပစ်လိုက်မှသာဒါကခိတ္တလောက်ဖြည့်ရှင်းတဲ့အပိုင်းတွေဖြစ်လာပြီ။နောက်ပြီးတော့အာတပါဝပတ်ဝန်းကျင်ပိုင်းဆိုင်ရာတော့တူရနိုင်ငံတကာစံချင်းစံညွှန်းချတဲ့အစိုးရနေဦးပဒေရှိတဲ့ဒီအတိုင်းလုပ်မယ်ဆိုလို့ရှိရင်တက်တာမယ်။နောက်သာဒီအလုတ်ခဏပြောတဲ့ခြေခံလူရန်စားတဲ့အလုတ်လက်မဲ့ပြဿနာဖြစ်သွားတဲ့အခါကျတော့အောက်ခြေလူထုကလည်းဒီချက်စင်းလုပ်မှမအပကျန်တဲ့လုပ်ငန်းကိုလုပ်ဖို့ကတော့ကိုယ့်ရဲ့မိမိရဲ့အတက်ဘယ်လိုဖြစ်လာမယ်ဆိုတော့လုံချုံရေးဖြစ်လာမယ်ဆိုတဲ့ဒီပညာပေးအလုတ်ကံရရှိရေးဘက်ကိုဖန်တီးတီးတပါဝတ်တန်စာတကူပဲမိခူအားထားတဲ့လုပ်ငန်းကိုရက်ဆိုင်နိုင်မှဒါလည်းကျွန်တော်တို့ရဲ့ဒါခိတရာကြီးကိုဖြည့်ရှင်းနိုင်တဲ့
ဆိုတော့ခုနကတော့ဟုတ်ကဲ့လုပ်ငန်းတွေရက်ထားဖို့ဆိုတော့ဟုတ်ကဲ့ဥဒ္ဓဆိုကျွန်တော်သိသလောက်ဒီလုပ်ငန်းတွေကတူးတာတွေရက်ဖို့ဆိုပြီးတော့အမိန်ထုတ်ထားတာမလား
အဟုတ်ကဲ့ခင်ဗျဒါအကြေလို့ရှိပါတယ်ဗျအဲ့ဒီကျွန်တော်တို့ဒီအမျိုးသားလွတ်တော်တရားစတာနဲ့တော်ပေါင်းချင်းထင်းထင်းကြီးကော်မတီကနေလို့သူတို့ကတင်ပြတဲ့ဟာကျွန်တော်လည်းတွေးပါတယ်ခင်ဗျသူတို့ကသူတို့အကြောင်းပြတာကဒီလိုဒီအကြောင်းဒီဖြစ်ပြမပါခင်နဲ့အရင်ကဒီလိုပေါ့ဗျာဒီဖက်ကနေပြီးမှလူတွေအစ်စလိုက်ပြောင်းနေတွေ့ဆုံးကြတဲ့ဖြစ်စဉ်တွေဖြစ်တယ်ဖြစ်တာအကြောင်းမို့လို့အခုလိုမိုးရင်းရတယ်မှာမဖြစ်ရလေအောင်ဆိုပြီးမှသူတို့ကဒါကိုလုံငန်းတွေကိုရပ်ဆိုင်ထားဖို့ဆိုပြီးမှသူတို့ကနေလို့စတင်တာပါခင်ဗျအဲ့တော့သူတို့စာတင်တာကတော့ဒီခုနပြောတော့တရားဝင်နိုင်ငံတော်နဲ့အလုပ်လုပ်နေတဲ့ဒီလောက်ွက်တွေကိုရဆိုင်တာဖို့သူတို့ကတင်တာအဲ့ဒီမှာကိုကျွန်တော်တို့ကအကြံပြုတယ်ဒီပြည်နယ်တရားစတာဝင်ဦးလာဆိုင်ကတကယ်တမ်းဒီကုမ္ပဏီတွေကနော်ရဆိုင်လိုက်မယ်ဆိုရင်ဒီကုမ္ပဏီတွေရဲ့နေရာမှာလောက်ွက်တွေနေရာမှာပြင်ပကကျွန်တော်တို့ဒီဒေတာကလူတွေကလာပြီးတော့ဝင်ပြီးတူးကြမယ်နော်တူးကြရမယ်ဆိုလို့ရှိရင်ဘာပဲဖြစ်ဖြစ်ဒါကဒီကျွန်တော်ဒေတာခံကြီးကအဲ့လိုဝင်တူးတဲ့အခါမှာသူကတမယိုးကြနေနေပဲတူးကြတာ
ဟုတ်ကဲ့
အခုလိုပုံစံမျိုးပေါ့အဲ့ဒါဆိုရင်ပုံပြတော့တော့မှဖြစ်လာနေတဲ့အနေအထားရှိတယ
်
ဒါကြောင့်မို့လက်ရှိရှိနေတဲ့ကုမ္ပဏီလုပ်နေတဲ့ကုမ္ပဏီတွေကိုဒီအဖွဲ့တစ်ခုဖွဲ့ပြီးတော့မှတကယ်မြေပြင်မှာအန္တရာယ်ရှိနေတဲ့အခြေအနေရှိတဲ့ကုမ္ပဏီတွေကိုတော့ရဆိုင်ခိုင်းပြီးတော့မှတကယ်လို့ဆက်ပြီးတော့မိုးရင်းကိုပါလုံးလို့ရတဲ့ကုမ္ပဏီတွေရှိလို့ရှိရင်သူတို့ကိုဖွင့်ထားပြီးပြီးတော့မှခုနပြောတော့တေချာရွေးချယ်ပြီးတော့အဲ့လိုရဆိုင်အားလုံးကိုရဆိုင်ဖို့ထက်တကယ်ကိုလှုပ်ဖို့မတင့်တော်တဲ့လောက်ကတည်းကရဆိုင်ပြီးတော့မှအဲ့လိုလှုပ်စရင်ပုံပြီးတော့တင့်တော်မယ်လို့ကျွန်တော်နဲ့ဒီပြည်နယ်တန်ဆာတာကကျွန်တော်တိုင်ပင်ပါတယ်
ဟုတ်ကဲ့
တိုင်ပင်ပြီးတော့မှခုနပြောလေပိတ်တင်တဲ့လောက်ကတည်းကပိတ်မယ်လှုပ်လို့ရမယ့်ဟာကိုလှုပ်ခိုင်းထားမယ
်ကဲဟုတ်ကဲ့ကိုစောကြီးဆိုတော့ခုနလိုရက်ဖို့ပြုဖို့ပေါ့ဗျာပြန်စစ်ဆေးဖို့ပြန်ထိန်းသိမ်းဖို့ဟဲ့လားအန်တရာမဖြစ်မဲ့နီလန်းနဲ့တူးနိုင်အောင်နီလန်းရှာဖို့စသဖြင့်လုပ်ဖို့အတွက်ကတပိုင်းကလည်းပြန်စဉ်းစားကြည့်ရင်ကျွန်တော်တို့အစောပိုင်းကပြောသလိုဒီကုမ္ပဏီတွေအားလုံးကတက်နဲ့ဆက်ဆက်ပတ်သက်နေတဲ့ကုမ္ပဏီတွေဆိုတော့ပြောရရင်တော့ဟိုတော်တော့ကိုကန်ရခဲ့တဲ့အခြေအနေဆိုတော့တကယ်တက်နဲ့ဆက်ဆက်ပတ်သက်နေတဲ့ဒီကိစ္စကြီးကဂိုင်ဖို့ဖြစ်နိုင်ခြင်းရှိပါမလားကိုစားကြီ
းဟုတ်ကဲ့အဲဒီဘိုင်းကတော်တော်ကိုအခက်ခဲရှိတဲ့မဲခွန်းများဖြစ်လာပြီဒါတကယ်တော့ဒါတနိုင်ငံလုံးကဆင့်ဒီ2008ဖြစ်စဖို့အခြေခံဥပဒေပခုထိတ်ချုပ်မှုစနစ်တွေအားလုံးပပျောက်အောင်အဲ့ဒါအရင်နိုင်ငံကြီးပြည်ပြင်ပြောင်းလဲမှုစနစ်ကအမြင့်ဆုံးဖြစ်လိမ့်မယ်အဲ့ဒါအရင်လုပ်နိုင်မှအဒီဟာတွေကကျွန်တော်တို့ပြုတ်လုပ်နိုင်မယ်ဒါမှမဟုတ်မှတာဒီအဲ့မတမ်းမကြီးတဲ့အနာကြီးယောဂါကူဒီအဘာမှမပြောပါတော့တဲ့ဆေးကုတဲ့ sleep ပဲဖြစ်နေတာဘာကမှဘလောက်ပဲလုပ်လို့ဘလောက်ပဲရှင်းရှင်းဒီအနေပါပဲဟိုပူမဖြက်စီးတဲ့အပိုင်းကဒီ company ကြီးတွေလုပ်နေမယ်တစ်ဖက်မှာဒီဟိုအမြေစာရှင်းတာတို့ဟိုမြောင်းရှင်းတာတို့ဦးလူချောင်းရှင်းတာဒါလည်းအသေးစားခဏလို့ဒီအကြီးကြီးကူတူစားဆေးပြီးတူနဲ့ကုတူဖြစ်နေတာပေါ့ဒါကြောင့်မို့ဒီအကြီးမဆုံးဒီ2008ဖြစ်ပေါ်ချေခံဥပဒေအောက်ဘဟုတ်သူမှုစတဲ့ကိုပါပြောက်မှတာလေဒါကိုအားလုံးကဝိုင်းဝန်းမှတာကိုအားလုံးဖြည့်ရှင်းနေမှတာကျွန်တော်ရဲ့ဖြည့်ရှင်းချက်ကဒီတိုင်းပဲနိုင်ငံရေးစနစ်မပြောင်းလဲလို့ရှိရင်ကအောက်ခြေပြည်သူကိုအပြစ်ပုံချတာပဲဖြစ်သွားမှာဘလောက်ပဲစဉ်းစားစစ်ကြည့်မလာလားပေါ့နော်ဒါနောက်ဆုံးတော့ဒီအလုတ်လည်းမဲ့အောက်ခြေခံအောက်ခြေလူရန်စားကိုအပြစ်နဲ့ဟောပေါ်တော့ဒါဒေလူတွေကိုအပြစ
်ပုံချတဲ့ပုံစံမျိုးဖြစ်သွားမှာဟုတ်ကဲ့ဆိုတော့ဦးတင်ဆိုရင်ကိုစားကြီးပြောသလိုမျိုးနောက်ဆုံးအနှစ်ထုတ်လိုက်ရင်ဒါကနိုင်ငံရေးပြဿနာဟလာနိုင်ငံရေးနီးလည်းနဲ့အဖြေရှာရှင်းမှာပဲအားလုံးရှင်းလို့ရမယ်ဆိုတော့ဦးတင်ဆိုဘယ်လိုသဘောရသလဲဦးတင်ဆိုကိုယ်တိုင်ကတော်တော်ကိုယ်စားလှယ်တယောက်အနေနဲ့
ဒီမှာလည်းပဲဒါတော့အကြောင်းချက်ထဲမှာတစ်ခုတော့ပါတာပေါ့ဗျာဟိုအားလုံးဟောလို့ကြည့်မယ်ဆိုရင်လက်တွေ့အနေထားအရကျတော့ခွန်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရှင်မှာကဥပဒေတော့ရှိတယ်အောက်ချိန်မှာဒီဥပဒေကိုအကောင့်ထဲပို့ဖို့ခက်ခဲတဲ့အနေထားမျိုးလည်းရှိတာပေါ့ဗျာပြီးတော့မှကျွန်တော်တို့ရှင်မှာတရားဥပဒေဆိုကြပါစို့ဗျာဒီလိုတူးနေတာတွေရှိတယ် အဒီလိုအနေရရှိတယ်မတူးကြပါနဲ့လို့တွားပြီးတော့တားဆီးဖို့အတွက်ကဘယ်လိုတိုင်ယူပြီးတားဆီးရလဲ။တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်းပဲကျွန်တော်ဒေတာမှာရှိတဲ့ဒီတိမ့်နဲ့ချီရှိတဲ့နော်ကျွန်တော်ဒေတာအခေါ်ရင်မဆေးပါဗျာ။ရင်မဆေးနဲ့ဒီကြောက်စိမ့်လုံငန်းနဲ့ပတ်သက်ပြီးတော့မှနော်ဒီရှက်နွယ်ပြီးတော့မှဒီရှာဖွေစားတောင်းနေကြတဲ့ကျွန်တော်ဒီမှာရှိတဲ့လောပန်းနေရောင်းဝယ်သမားတွေဒါတွေအခက်အခဲလည်းရှိတယ်။နော်ဆိုကြပါတော့ဗျာ။အခုကစားဖို့မှမရှိဘူးဗျာ။ဟုတ်စားဖို့မှမရှိပါတော့လက်ရှိအနေထားအရကျွန်တော်ဝန်စာရေးကိုဖြည့်ရှင်းရမယ်ဝန်စာရေးကိုဖြည့်ရှင်းရဖို့အတွက်ကတော့ဟိုအတက်ကိုပဏာတော့တေတာလောင်းမှကွာအရင်ကြည့်ငါတို့တိုက်ပြဿနာဖြည့်ရှင်းဖို့အရေးကြီးရဆိုတဲ့ဟာမျိုးကလည်းရှိတယ်ခုနပြောသလိုကျွန်တော်တို့မှလည်းဒီနိုင်ငံတော်အနေနဲ့တရားမဝင်လို့ဒါကူကြောက်ဖို့တရားမဝင်လုပ်ငန်းလို့ပြောပေမယ့်ကျွန်တော်ဒေတာကံပြည်သူတွေအတွက်ကတော့ဒါကမိယိုးဖလာလောက်ကင်လာခဲ့ကြတယ်နော်တမအာဇီဝလုပ်ငန်းတစ်ခုဖြစ်နေနော်ဒါကလည်းပဲကျွန်တော်တို့မှဒီတော်တော်ကိုတားရစီရခဲ့တဲ့
ဆိုတော့တစ်ဖက်ကလည်းပြန်ပြောရင်လေသူအခုဝေဖန်ပြောဆိုနေကြတယ်ဟုတ်လားကုမ္ပဏီတွေတော်မှပဲသူတို့ကိုခွင့်ပြုထားတာတွေပို့ပြီးတော့တရားမဝင်လုပ်နေသေးတယ်အဲ့ဒီကုမ္ပဏီတွေကြတော့တရားမဝင်လုပ်နေကြတာတရားဝင်ဖြစ်နေပြီးတော့ဟုတ်လားဒီတနိုင်တစ်ပိုင်းကိုဖတ်တော်ကိုဝမ်းရည်ဖြည့်ရှင်းဖို့အတွက်ဒီထက်ပို့တဲ့ညှော်လင့်ချက်လေးနည်းနည်းနဲ့လုံးကိုင်းတဲ့လူတွေကြတော့တရားမဝင်တတ်မှတ်တဲ့ခါကြတော့ဒါကမမျှတာဘူးလို့ပြောတာကြီးလည်းရှိတယ်လေတကယ်ကြတော့
အမှန်ပါတယ်ခင်ဗျဒါကဥရိအရာပြောကြတာလေကျွန်တော်ခုနကပြောခဲ့သလိုပဲနိုင်ငံတော်အနေနဲ့ဒါတရားမဝင်လုပ်တာလို့ကျွန်တော်တို့ကိုယ်တိုင်ကလည်းပဲဒီလောက်ကိုလှုပ်ရှားနေကြတယ
်
ဟုတ်တယ်မလားအဲ့တော့ဒါကလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်ဒေတာခံနေတဲ့အတွက်ကတော့တရားတမအာဇီဝရှာဖွေစားတောက်တဲ့နေစာတူကအလုပ်တစ်ခုဖြစ်နေအဲ့တော့ဒီနေရာလေးမှာဟိုကွဲပြားခြားနားချက်တွေရှိလာတယ်အဲ့တော့ကျွန်တော်တို့အနေနဲ့လည်းပဲကုဒေတာကပြည်သူတွေဘယ်လိုလုပ်ကင်ရှာဖွေစားတောက်နေတော့သိနေတဲ့ခါကျတော့ခင်ဗျားတို့ဒါကိုမလုပ်ကြပါနဲ့လို့လည်းကျွန်တော်တို့ကမသားရဲဘ
ူ
းနော်အဓိကကျွန်တော်ပြောချင်တာကအန်ဒီရင်မရှိတဲ့ဒီနေရာလေးမှာပဲရှာဖွေပြီးလုပ်ကြပါလို့ဒီလိုပဲကျွန်တော်ပြောလို့ရအောင်
ဟုတ်ကဲ့
သူတို့လုပ်ပါလို့လည်းမတိုက်တော့ဘူးလုပ်ပါနေလို့ကျွန်တော်တားဆီးလို့မရတဲ့အနေအထားမျိုးကြောင့်အန်ဒီရင်မဖြစ်အောင်ပဲရှာဖွေစားကြပါလောဘအောင်ရှည်တာမတင်ကြပါနဲ့နော်တပါးကဖြစ်ဖြစ်အတက်ကိုညာဆောင်ပါလေဒီလိုလေးပဲကျွန်တော်တို့ကပြောလို့ရမယ့်အနေအထားမျိုးရှိပါလေခင်ဗျ
ဟုတ်ကဲ့ကိုစားကြည့်ခုနအစောပိုင်းကိုစားကြည့်ပြောတဲ့ထဲမှာတော့ပါပါတယ်ဒီဒေတာမှာဟလာဒီမှာတနိုင်ငံလုံးကလူတွေဒီမှာလာပြီးတော့လုပ်နေကြတယ်ဒီဒေတာတစ်ခုတည်းကလူတွေတင်မဟုတ်ပဲနဲ့ဆိုတော့အဲ့လိုမျိုးတခြားမြန်မာနိုင်ငံတွေတခြားဒေသတွေကလူတွေကသူတို့ဒေသတွေမှာဟလာအလုတ်ကိုင်းအခွင့်အလမ်းရှားပါလို့တော့မဟုတ်ရင်လည်းကောင်းကောင်းနေနိုင်စားနိုင်မှုအတွက်အခွင့်အလမ်းနေပါလို့ဒီဒေသမှာလာလို့ကြတယ်သူတို့ဒေသတွေမှာအလုတ်ကိုင်းအခွင့်အလမ်းဖန်တီးပေးရင်ဒီကူလာတဲ့လူနေသွားလိမ့်မယ်ဆိုတဲ့အယူအဆကရောအပြည့်အစုံမှန်နိုင်ပါရဲ့လားကိုစားကြည့
်ဒီတိုင်းပြည်တပြည်ဟာစီမံခန့်ခွဲမှုညံပြင်းထန်တယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်နိုင်ငံသားမကဘူးအားလုံးကျွန်တော်ကဒါ constitutional institutional အရာပေါ်တော့ abuse လုပ်ခံရတဲ့အပိုင်းမှာဒါနထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေမရှိတဲ့အခန့်တပုံမှန်30ခုကချီမာဒါမြေပေါ်မြေအောက်ရေပေါ်ရအားလုံးကနိုင်ငံတော်ပိုင်ဖြစ်နိုင်ငံတော်အားလုံးတည့်ရတဲ့ဒီပုံမှန်ဖြစ်သွားတော့ဒီ management လုပ်တဲ့အပိုင်းကလည်းအားလုံးကလည်းနောက်ပဲကြောက်စင်းမချိလိုက်တာ Emporium ကြီးခေါ်တကယ်တောင်းမီရေတဲ့ရေကြောက်စင်းမဟုတ်ဘူးဒီအသားကြောက်မှာ A B C D grade ကိုတတ်မှတ်ထားရခါ A B အသားကြောက်မှာတော့ A B မှာရန်ကုန်မန္တလေးဒီနေပြီးတော့ဘက်ကတေယူပုဆောင်ခွင့်ရရောင်းဝယ်ဖောက်ကားပိုင်လို့ရှိတယ်ဒီမှာဘာမှမဟုတ်တဲ့ယူယူကြောက်ပုံစံဖြစ်တဲ့ CD ဒါကချင်းပြည်နယ်မှာရောင်းဝယ်ဖောက်ကားပိုင်ကဒါ institutional constitutional နီးဥပဒေအရဒါကိုတကယ်ကိုပြည်နယ်ကလူတွေကတခိုးဖြစ်သွားတာအောက်ခြေလူထုတွေကတခိုးဖြစ်သွားတာတကယ်ရက်ဝဲကလူတွေတကယ်ဒီအကြီးအကဲနဲ့ဟောပေါ့လုံနိုင်တဲ့ခါယင်းနီးနိုင်ငံခြားယင်းနီးမြို့နယ်မျိုးကိုလက်ခံနိုင်တဲ့လူတွေကပိုင်ရှင်ပေါ့နော်ဒါဒီပုံစံနဲ့ဖန်တီးလို့ရှာဘယ်တော့မှအလုပ်အကန့်ကောင်းကဖြစ်သူလူထုတွေရမှာတိုင်းပြည်ကိုပြုတ်ပြင်းပြောင်းလဲရတာကနိုင်ငံတော်အုပ်ချုပ်တဲ့အခြေကဒါပြည်နယ်အဆင့်တော့ကျွန်တော်လည်းနားလေတယ်ဒေတာအဆင့်တော့ဘာမှလုပ်လို့မရတဲ့အပိုင်းဖြစ်သွားပြီဒါတော
့ဟုတ်ကဲ့ပါ
ကဲ့ပြည်ဘဟုအဆင့်မှာပြုတ်ပြင်းပြောင်းလဲမှုလုပ်နိုင်မှဒါလင်းဒါတွေကဖြစ်ရှိနိုင
်ဆို
တဲ့ခါတကယ်ကိုလက်တွေ့ကြတဲ့အပိုင်းပေါ်တော့ဒါတော့အသေးမွားပဲလုပ်နေတော့ဒါမတော့တမျိုးဖြစ်သွားတော့ဒါတွေက
ဟုတ်ကဲ့ဟုတ်ကဲ့
เนี่ยซินดอมันเลยรอดได้ซินตราเสียบ่พี่เนี่ยอุชุกได้ซินดอ
โอเค
เดี๋ยวมันส่วนเนี่ยว่าซินดอมาก้าวมันได้อสุยะไม่ชื่อเตะ
โอเคกูซ
าดาบ่แล้วดามิสซินบ่เนาะดีไลน์ก
็กูอุติสุยอดิเราတခြားဒေတာတွေမှာအလုတ်ကန်ရခွင့်လန်းနေဖြစ်နေတဲ့ဆိုရင်ဒီဒေတာကိုလာပြီးတော့အခုလိုမျိုးဟလာကြေခွဲเสียဆီမကောင်းเสียတေဆုံးတဲ့ဖြစ်တည်နေသွားမယ်ဆိုတော့အယူဆကိုဥတင်ဆိုရောဘယ်လိုသဘောရလဲ
ဟုတ်ကဲ့ဒါတော့အပြည့်ဝလက်ခံလို့တော့မရဘူးခင်ဗျဒါကလည်းဘာကြောင့်လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းဒီဒေတာမှာရောက်နေတဲ့နေပေါင်း30ကျော်ရှိပါပြီ။အဲ့တော့ဟိုခုနပြောတဲ့လောဘလောင်းအိမ်မက်နော်ကျွန်တော်ဒေတာဒါတွေကလည်းပဲအိမ်မက်မဟုတ်ဘူးပြ။တချို့တွေကတကယ်ကိုလက်တွေ့ဖြစ်လာတဲ့အနေအထားမျိုးရှိလာတာပေါ့ဗျာ။တာမန်လူတယောက်ကဆိုကြပါစို့တာမန်ဝန်ထမ်းလုပ်တယ်တောင်းဟုတ်လဲတာနေစားလုပ်သမားလုပ်တယ်ဆိုတာဟိုသူဘွားတက်မှာလုံးဝနေခွဲတဲ့တော့တိမ်ပေါင်းထောင်ချီတောင်းချီတိမ်ချီဆိုတော့ရလာဖို့အခွင့်အရေးဆိုတော့တက်လုံးမှာမျောလင်းပွဲအလုံးကမျောလင်းစရာလုံးဝမရှိဘူး။ ဒီလိုမျိုးအခွင့်အရေးကိုမျှော်လင့်စရာရှိတာကကျွန်တော်ဖတ်ကမယ်ဖြစ်တယ်။ဖတ်ကမှာလည်းပဲခုနပြောသလိုလူတစ်ထောင်မှလူတစ်သောင်းမှတယောက်လုံးစတဲ့ဖြစ်ဒီလိုမျိုးဖြစ်လာတယ်။ဒါပေမဲ့ကြံတဲ့လူတွေအားလုံးကနေကြလားဆိုတော့အဲ့လိုလည်းမဟုတ်ဘူး။ဘာဖြစ်စ조사ရင်ရိုးသားရင်အလုံးလို့ဆိုတင်းနေကြရင်တော့ဘယ်မျိုးဆိုဖြစ်လာကြမယ်ဆိုလို့ယူကြည့်ချက်ချင်းလည်းကျွန်တော်မျိုးနိုင်ငံတော်နိုင်ငံတော်နိုင်ငံတော်နိုင်ငံလူတွေတက်လာကြတယ်။တက်လာကြတဲ့အချိန်မှာဆိုလို့ချင်းလည်းအထူးဖြစ်တာခုနပြောတဲ့လောပန်းလောလောပန်းအေလောင်းအေမက်တွေနဲ့တက်လာတယ်။တချို့လူတွေတကယ်ပဲဖြစ်သွားကြတယ်။ဒါပေမဲ့တချို့လူတွေလည်းခုနမူရေးဆွေးနွေးမှာဟာကြောက်ရောက်ပြီးတော့မှဘယ်လိုမှအခုအိမ်လည်းမပြနိုင်လမ်းပေးရောက်တဲ့သူတွေလည်းအများကြီးရှိတာပေါ့ဗျာအဲဒါပေမဲ့ဒီနေရာမှာဘာဖြစ်အဓိကလဲဆိုဒီနေရာဖတ်ကတ်ကိုလာကြတဲ့လူတွေရဲ့ကြီးမားချက်ကိုကတမင်းစားဖို့တတမဟုတ်ကြီးပွားဖို့တတကိုကိုယ့်ရဲ့ဘဝမှာသူအမြင့်မားဆုံးမျိုးမလင်းချက်တွေနဲ့လာခဲ့ကြတာဖြစ်ပါအဲ့တော့ဒီဆိုကြပါတော့ဒီမှာလာတဲ့လူတွေကိုအကဲဟိုကျွန်တော်တို့ဒီမှာဟိုလူပြည်မှန်ဝန်ကြီးဌာနလောက်တာရှိတယ်ဟလားဆိုင်ကယ်ပြင်းနေတိမိမဲကြောက်လေးကြောက်ခတ်တိမိမဲပါညာဆိုတော့ဒါတွေကသူတို့ကဓာရီလုတ်ချင်လို့လာခဲ့တာမဟုတ်ဘူးသူတို့ကတော့တသိဖြစ်ချင်လို့လောဘဖြစ်ချင်လို့လာခဲ့ကြတာဖြစ်တယ်။တော့တကယ်လည်းဖြစ်နေကြတာလေရှိနေတဲ့ခါကျတော့ဓာရီဟာဟလားဟိုတခြားတော့ဒေတာတွေမှာအလုတ်ကင်ကြီးဖန်တီးပေးပေမဲ့အဲ့ဒီဖန်တီးပေးတဲ့အလုတ်ကင်ဟာခုနပြောတဲ့လောဘန်းနော်လောဘန်းနေဖြစ်လာနိုင်တဲ့အထိကတော်တော်လေးကူမှဒါတမလူတန်းစားတယောက်အနေနဲ့မြုံလင်းလို့မရတဲ့အနေအထားမျိုးဖြစ်ပါတယ
်။ဟုတ်ကဲ့။
အဲ့တော့ဘာပဲဖြစ်ဖြစ်ဒါတွေကတော့လာနေကြအောင်ပါပဲလို့ကျွန်တော်တို့လည်းပြောချင်ပါတယ
်။ဟုတ်ကဲ့။
ကျွန်တော်တို့ဒီတမလာပြီးဟလုံးနေကြတာဆိုရင်ခြားခြားတော့တိုင်းဒေသကြီးကအများဆုံးဖြစ်နေတယ
်
။ဒေသခံတွေကနောက်ဖက်ရောက်နေတယ်။ဒေသခံတိုင်းဒေသတွေကတကယ့်ကိုမှဟိုအနေခံ
တော့
တကယ့်ဟိုမျိုးတို့စုံပြခံမျိုးဖြစ်နေတာတွေတော့ကျွန်တော်တို့ဒေသခံတွေနေတာတော်တော်လေးကိုစိတ်မကောင်းစရာပါ
။ဟုတ်ကဲ့။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့ဖားကန်မျိုးနဲ့ဒီသူတို့တော့ကိုယ်စလဲဦးတင်ဆိုနောက်ပြီးတော့ကျွန်တော်တို့ကချင်းဖွံ့ဖြိုးတိုးတက်ရေးကွန်ရက်အဖွဲ့ပေါ့နော် KDNG ကသူတွေတွင်းမှုကိုစားကြီးလို့လူစလုံးကိုဒီဝင်နေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုရတဲ့အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကျော်သိမ့်ပါခင်ဗျာ
ခုဆက်လက်ပြီးတော့တည်င်းအချင်းချက်ကိုကြေညာပေးပါမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ဘူကူဆက်မိုရီဟာ 17.3 သန်းကျော်နဲ့တေဆုံးသူက 9,400 ကျော်ရှိလာချိန်မှာပဲကမ္ဘာမှာဘူကူဆက်မိုနဲ့တေဆုံးသူအများဆုံးရှိနေတဲ့အမေရိကန်မှာလည်းဘူကူဆက်မိုရီနေ့စဉ်လိုစံချိန်တင်တိုးလာနေပါတယ်။အမေရိကန်မှာဇူလိုင်လပထမပတ်အတွင်းတနင်္ဂနွေအတိုင်းတာနဲ့နေ့စဉ်ဘူကူခံရသူက 9,000 ကျော်ရှိလာသလိုပြည်내အတော်များများမှာလည်းပိုကူးခံရသူနေ့စဉ်စံချိန်တင်တိုးလာနေပါတယ်။အမေရိကန်ကူးစက်ယောဂဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သနီဖောက်ချီကတော့အမေရိကန်မှာပိုကူးဆက်မှုပထမလိုင်းတော့မကျော်သေးဘူးလို့သတင်းလာနေမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်ရင်ပိုကူးဆက်မှုဒုတိယအများဆုံးရှိတဲ့ဘရာဇီးနိုင်ငံမှာတော့ပိုကူးလူနာ 3.6 သန်းကျော်နဲ့တေဆုံသူက 6,500 ကျော်ဝင်မဲ့လဲသမရဂျီယာဘိုလ်ဆူနာရိုကတော့ပိုကူးဆက်မှုကိုတုတ်ကွေးထက်နည်းနည်းဆိုတဲ့ယောဂအဖြစ်ခုချိန်ထိလျှော့ပေါပြောဆိုနေပါတယ်။ပိုကူလူနာတတိယအများဆုံးရှိနေတဲ့အိန္ဒိယမှာလည်းတနင်္လာနေ့တည့်ရက်တဲ့ပိုကူခံရသူတစ် 23,000 ကျော်ရှိခဲ့တယ်လို့ပိုကူရအချက်ချာနေရာတစ်ခုဖြစ်တဲ့စီပွားရေးမြို့တော်ဘွန်ဘိုင်းမှာလည်းလူနာ 3,500 ဆန့်အရာရှိဆေးရုံလေးခုကိုဖွင့်လှစ်လိုက်ပါတယ်။အိန္ဒိယမှာကိုဗစ် -19 ကြောင့်တိတ်ဆုံးသူ 2,000 ကျော်နဲ့ကူးစက်ခံရသူက 9,200 ကျော်ရှိပါတယ်။အမေရိကန်အမျိုးသမီးစစ်တီတော်သူအသက်ခံရတဲ့ကိစ္စနဲ့အဓိကလက်တဲ့အဖြစ်တန်ရရှိခံထားသူသူကိုယ်သူအဆုံးစီရင်သွားတဲ့ကိစ္စကြောင့်အမေရိကန်စစ်တပ်တွင်လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေပေါ်အာရုံစိုက်စရာဖြစ်လာစေပါတယ်။ Texas ပြည်နယ် Fort Hood စစ်ကမ်းမှာတာဝန်ထမ်းဆောင်နေတဲ့အသက်20အရွယ်အကြီးတန်းစစ်တီ Vanessa Gillian ပြီးခဲ့တဲ့နှစ်လကျော်ကလေးကပျောက်ဆုံးခဲ့တာပါ။တရိမတ်နဲ့ချီရှာဖွေရေလုတ်ပြီးတဲ့အခါမှာတော့ဂျွန်လ30ရက်နေ့က Fort Hood စစ်ကမ်းအနီးမှာတွေ့တဲ့ရုပ်အလောင်းကိုပျောက်ဆုံးနေတဲ့ Vanessa ရဲ့အလောင်းဖြစ်ကြောင်း Gillian Meter ဆိုရှင်တွေကအတည်ပြုခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အဓိကတန်တရားရှိခံထားတဲ့ Fort Hood စစ်ကမ်းကအကြီးတန်းစစ်သည် Aaron Robinson ကတော့သူ့အပေါ်ရဲရဲစုံစမ်းမှုတွေတိုးလာတဲ့အချိန်မှာပဲပြီးခဲ့တဲ့ပုတ်ထုံးနေ့နောက်ပိုင်းမှာသူကိုယ်သူအဆုံးစီရင်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တဲ့ဇူလိုင်လ4ရက်နေ့အားလရက်တွေမှာတနက်ပစ်ခတ်မှုကြောင့်တိုက်ဆုံသွားရရသူတာဇင်နဲ့ချီရှိခဲ့ပါတယ်။ရှီကာဂိုမြို့မှာတိကျဖြစ်ပေါ်တဲ့ရန်မွဲတွေမှာတိုက်ဆုံသူ18ဦးနဲ့ဒဏ်ရာရသူက90ကျော်ထိရှိခဲ့တာပါ။ရဲတို့ကတော့ထိပ်ဖျက်နဲ့ပတ်သက်ပြီးတော့ရန်ပွဲတွေနဲ့ပြန်ဖက်ကိုင်းအချင်းချင်းကြားတိုက်ခိုက်ကြတာကြောင့်ဖြစ်ရတာဆိုပြီးတော့ပြစ်တင်ပြောဆိုပါတယ်။ဒဏ်ရာရသူတွေထဲမှာကလေးဆက်တူပါတယ်လို့ရဲတို့ကပြောပါတယ်။အားလိုက်ရတနာပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တန်ရာရှိသူတွေကိုရဲတို့ကဖမ်းဆီးစစ်ဆေးနေတာမျိုးလည်းရှိသလိုအခြားတန်ရာရှိသူတွေကိုလိုက်လံရှာဖွေနေတာမျိုးလည်းရှိပါတယ်။ ။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ကျမနှောင်းလာပ
This program has come to you from the Voice of America, Washington.